Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံရဲ့2024ခုနှစ်နိုဝင်ဘာလ20ရက်ဗိုလ်ရုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတရားဆက်လုပ်နေပါပြီ။လိုင်းနိုမီတာ192532နဲ့လိုင်းလက်မီတာ190ကနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတရားရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ရွက်ောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ဝင်ကြီးအမည်စီရင်တွေကိုဆက်လက်တင်သွင်းနေပါတယ်ဘရာဇီးမှာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲပြီးဆုံးသွားပါပြီကမ္ဘာမှာမြန်မာနိုင်ငံဟာမြေမြုံပိုင်းကြောင့်သေဆုံးဒဏ်ရာရမှုအများဆုံးနိုင်ငံဖြစ်တယ်လို့စစ်တမ်းမှာဖော်ပြပါတယ်ဒီလိုသတင်းတွေအပါအဝင်တခြားထိပ်တန်းအောင်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးကြပါတော့ခင်ဗျာ
ဟုတ်ကဲ့ပါကိုဇော်မလိုက်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ကချင်နဲ့တရုတ်နယ်စပ်မှာအရေးပါတဲ့ကမ်ပိုက်တီကို KIA ပူးပေါင်းတပ်တွေထိုးစစ်ဆက်ဆင်နေတာကိုဒေသခံက
ကမ်ပိုက်တီကိုဆိုတော့ဒီမနေ့ကနေစပ်ပြီးတော့ပြင်တိုက်နေရပေါ်တော့လောစမျိုးထည့်တိုက်ပွဲဖြစ်နေပြီးရဲ့ဆိုစစ်ကောင်စီတပ်ဖွဲ့တွေပြုတ်ပြတ်သွားရတယ်ရှိရတဲ့ကမ်ပိုက်တီကတင်းလို့ရခံနေပေါ့
နောက်တရုတ်နိုင်ငံသား960ကျော်ကိုလည်း online ရာဇဝတ်မတင်ကမှုနဲ့ WhatsApp ဖွဲ့ကတရုတ်စီကိုလွှဲပေးလိုက်ပါတယ်ကြပြင်ရှမ်းပြည်တောင်ပိုင်းမှာတော့တော်လိုင်းအင်အားစုထိန်းချုပ်ရာကိုစစ်ကောင်စီကထိုးစစ်ဆင်လာနေပါတယ်။အခုလိုသတင်းလာတွေအပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတန်နဲ့စနေထားတဲ့အေဂျင်တာနဲ့စနေကန်နောက်ဂျန်စီနဲ့အားကစားကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုစော်ဝှလိုက်နဲ့ပဲပြောပြပေးပါမယ်ခင
်ဗျ။ရေကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပညာရေးဌာနကိုဥဆောင်ဖို့လင်ဒါမက်မဟုန်းကိုအဆိုပြုရွေးချယ်ကြောင်းနိုဝင်ဘာ20ရက်အင်္ဂါနေ့နောက်ပိုင်းမှာကြေညာပါတယ်မက်မဟုန်းဟာထရမ့်ရဲ့အရင်သမ္မတတပ်တန်းအတွင်းတုန်းကအသေးစားလုပ်ငန်းကြီးကြပ်ရေးဌာနအကြီးအကဲဖြစ်တာဝန်ယူခဲ့ပြီးကမ္ဘာ့နှစ်ပန်းပြိုင်ပွဲဖျော်ဖြေရေးအစီအစဉ်တွေမှာဆယ်စုနှစ်နဲ့ချီဥဆောင်ကူညီဆောင်ရွက်ခဲ့ပူပါတယ်လင်ဒါအနေနဲ့ဆယ်စုနှစ်တင်တဲ့ချီဥဆောင်ခဲ့တဲ့အတွေ့အကြုံပညာရေးနဲ့စီးပွားရေးလုပ်ငန်းခွင်နှမျိုးစလုံးအကြောင်းအသေးချာနားလည်သူဖြစ်တာကြောင့်နောက်မျိုးဆက်အမေရိကန်ကျောင်းသားကျောင်းသူတွေလုတ်သားတွေပို့ပြီးအရေးသွေးပြဝသူတွေဖြစ်လာပြီးကမ္ဘာမှာအမေရိကန်ပညာရေးစနစ်ဟာနံပါတ်1ဖြစ်လာအောင်ဆောင်ရွက်နေမယ်လို့ထရမ့်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ပညာရေးနဲ့ပတ်သက်ပြီးပြည်내အလိုက်ဆုံးဖြတ်ပိုင်ခွင့်ပေးဖို့အတွက်လင်ဒါကဥဆောင်အကောင့်ထဲပေါ်မှာဖြစ်ကြောင်းလည်းရေးသားထားပါတယ်။ Wall Street ကငွေကြေးရင်းနှီးမြှုပ်နှံသူ Howard Lutnick ကိုတော့ကုန်သွယ်ရေးဝန်ကြီးခန့်အပ်ဖို့အင်္ဂါနေ့မှာပဲအဆိုပြုပါတယ်အသက်63နှစ်အရွယ်ဘီလီယံနာလည်းဖြစ်ထရမ့်အာဏာလွှဲပြောင်းရေးအဖွဲ့ပူးတွဲဥက္ကဋ္ဌလည်းဖြစ်တဲ့ Lutnick ဟာထရမ့်အစိုးရအဖွဲ့အဆင့်မြင့်ရာထူးနေရာတွေအတွက်လူတွေစစ်စစ်ရွေးချယ်တာမှာအဓိကဆောင်ရွက်သူဖြစ်ပါတယ်။ဝါရင်ရုပ်မြင့်တန်ကြားစီစဉ်မှုတဦးဖြစ်တဲ့ဒေါက်တာမမက်အော့စ်ကိုကျန်းမာရေးဆောင်ရှားမှုအစီအစဉ် Medicare နဲ့ Medicaid ဌာနကိုဦးဆောင်ဖို့အဆိုပြုထားပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံ Rio de Janeiro မြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံတွေရဲ့ G20 ထိပ်သီးအစည်းအဝေးမနေ့ကပြီးဆုံးသွားပါပြီ။Global South ခေါ်နိုင်ငံရေးစီးပွားရေးနဲ့ဖွံ့ဖြိုးရေးကွာဟနေတဲ့နိုင်ငံတွေရေးရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးနောက်ဆင်းရဲနှံပါမှုလျှော့ချရေးနဲ့ချမ်းသာကြွယ်ဝတဲ့ဘီလီယံနာတွေပေါ်အခွန်တွေတိုးကောက်ရေးစတဲ့ဦးစားပေးကိစ္စတွေကိုထောက်ခံကြောင်းအစည်းအဝေးပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဘရာဇီးသမ္မတလူးဝစ်အင်နာစီယိုလူဝါဒီဆီလ်ဗာက G20 ထိပ်သီးအစည်းအဝေးကိုကမကထားလို့ကျင်းပခဲ့တာပါ။ကမ္ဘာတဝန်းငတ်မခေါင်းမမှုတွေကိုတိုက်ဖြတ်ရေးနဲ့စွန့်ရင်ဥရုယာတီဖောက်ပြန်မှုတိုက်ဖြတ်ရေးနောက်ကောင်းမွန်တဲ့အစိုးရအုပ်ချုပ်ရေးတွေပေါ်လာအောင်ပြည်ပြင်ပြောင်းလဲဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ကမ္ဘာတဝန်းတပြေးညီပေါင်းကူးဖို့မျှော်မှန်းခဲ့ကြတဲ့ Globalization ဟာမအောင်မြင်တော့ဘူးဆိုတာကိုထိပ်သီးအစည်းအဝေးမှာသမ္မတလူလာကပြောဆိုသွားပါတယ်။ကမ္ဘာဟာတစ်ဖက်ဆောင်းနေမညီမျှမှုတွေတိုးလာနေတာကိုထောက်ပြပြောဆိုသွားခဲ့ပါတယ်ခင်ဗျာ။
အစ္စရေးနဲ့အီရန်ကြောတော့နောက်ခံပေးထားတဲ့ဟစ်ဇ်ဘလာအဖွဲ့အစည်းအပစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်ကြောင်းအမေရိကန်သံတမန်တူကမနေ့နိုဝင်ဘာလ19ရက်နေ့ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အရှိအလယ်ပိုင်းဆိုင်ရာအကြီးတန်းအကြံပေးအမော့ချော့စတိုင်ဟာအင်္ဂါနေ့ကဘေရုတ်မြို့ကိုရောက်လာပြီးလေဘနွန်ပါလီမန်ပြောခွင့်ရနဘီဘယ်ရီအပါအဝင် တခြားတာဝန်ရှိသူတွေနဲ့ပါတွေ့ဆုံပြီးတော့အလွန်အပြည့်သဘောဆောင်တဲ့ရလဒ်တွေထွက်ပေါ်အောင်ဆွေးနွေးနိုင်ခဲ့ကြတယ်လို့ပြောပါတယ်ပြည်ပကရဲ့အဆုံးသတ်ဖို့အခွင့်အလမ်းကောင်းတွေရှိနေပေမဲ့တကယ်အဆုံးသတ်ဖို့ကတော့သက်ဆိုင်သူတွေအပေါ်မှာမူတည်ပြီးလာမယ့်ရက်ပိုင်းအတွင်းအားလုံးအကျိုးရှိတဲ့ဆုံးဖြတ်ချက်ချနိုင်ဖို့မျှော်လင့်ကြောင်းဟော့စတိုင်ကပြောပါတယ်လက်မနုံအစိုးရနဲ့ဟစ်ဘိုလာဘက်ကပါလွန်ခဲ့တဲ့သတင်းဘက်ကအဆိုပြုချက်နဲ့ပတ်သက်လို့သဘောတူပြီးပြီလို့လက်မနုံပါလီမန်ပြောခွင့်ရနဘီဘယ်ရီရဲ့လက်ထောက်တူကရိုက်တာသတင်းဌာနကိုပြောပါတယ်အစ္စရေးတပ်ဖွဲ့ဝင်တွေလေဗနွန်တောင်ပိုင်းမှာဝင်ရောက်ထိုးဖောက်စီးဆင်းရဲဆင်နွှဲနေတဲ့ဗီဒီယိုကိုအစ္စရေးကနိုဝင်ဘာလ19ရက်မနေ့ကထုတ်ပြန်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကလည်းအပြစ်ခတ်ရစေးသဘောတူညီချက်ရခဲ့ရင်တောင်မှဟစ်ဘိုလာတွေဟာဒီသဘောတူညီချက်ကိုအလေးထားမှမဟုတ်တဲ့အတွက်အစ္စရေးအနေနဲ့ဆက်လက်ပြီးတော့စစ်ဆင်ရဲဆင်နွှဲသွားမယ်လို့ပြောပါတယ်ခင်ဗျာ
။ယူကရိန်းတပ်တော်အမေရိကန်ကမိုင်းလက်နက်တွေထောက်ပံ့မယ်လို့အတည်ပြုပေးလိုက်ပါတယ်။ရုရှားနဲ့ယူကရိန်းကြဒီနေ့ဗိုလ်တူးနေမှာပဲဒရုန်းတွေနဲ့နေရာတော်များများကိုအပြန်အလှန်ပစ်ခတ်တိုက်ခိုက်ခဲ့ချိန်မှာအခုလိုကတိပေးအတည်ပြုလိုက်တာပါယူကရိန်းတပ်တွေအတွက်မိုင်းလက်နက်တွေမကြာခင်ထောက်ပံ့ပေးမယ်လို့အမေရိကန်ဘက်ကအတည်ပြုပေးလိုက်ပါတယ်ဒီနေ့တိုက်ခတ်မှုတွေအတွင်းမြို့တော်မော်စကိုနဲ့နိုဂရက်အာရိုစမန်လစ်ကဒေသတွေပါဝင်မြို့ကြီးပေါင်း10လောက်ကိုယူကရိန်းဘက်ကဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပြီးအဲ့ဒီထဲကအစင်း50လောက်ကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ပြောထားပါတယ်ယူကရိန်းဘက်ကပြောဆိုရမှာလဲမြို့တော်ကီဖ်အပြင်ချက်ကစေးဒိုနက်စ်ဆပူရီယာမြို့တွေပါဝင်မြို့ပေါင်းတဒါဇင်လောက်ကိုဒရုန်းစင်ပေါင်း120ကျော်နဲ့တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ဒီထက်ဒရုန်း56စင်ကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်တစ်ချိန်တည်းမှာပဲယူကရိန်းတပ်ဖွဲ့တွေအတွက်မိုင်းလက်နက်တွေပေးမဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကမနေ့ကပဲအတည်ပြုပြောဆိုလိုက်တာပါခင်ဗျာ
American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိ5.19 kHz 15653ညာ5.25 kHz 11683ညာ5.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ5.19 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တန်ကနေဗုဒ္ဓနေ့ညာပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမနေ့2023ခုနှစ်အတွင်းမြန်မာနိုင်ငံဟာကမ္ဘာတဝန်းမြေမြုံမိုင်းပေါက်ကွဲပြီးထိခိုက်ဒဏ်ရာရသူအရေအတွက်အများဆုံးဖြစ်တယ်လို့မြေမြုံမိုင်းအုံပြုမှုပိတ်ပင်တားမြစ်ခြင်းနိုင်ငံတကာစီးရုံးလုံးဆော်ရေးအဖွဲ့ ICBL ကဒီကနေ့နိုဝင်ဘာလ20ရက်နေ့မှာပြောပါတယ်ခမန်းကြီးအဖြစ်မြန်မာနိုင်ငံမှာမြေမြုံမိုင်းကြောင့်ဒေသုံထိခိုက်ဒဏ်ရာရသူမနေ့ကတထောင်ကျော်လောက်ရှိခဲ့တယ်ဆိုပေမဲ့တကယ့်အရေးအတွက်ဟာအဲ့ဒီတဲ့နှစ်ဆဒါမှမဟုတ်ရင်3ဆလောက်အထိရှိနိုင်တယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မိုးပြဲမြို့ကအသက်52နှစ်အရွယ်ဦးလဟန်ကတော့မြေမြုံမိုင်းထိခဲ့တဲ့အတွက်ခန္ဓာကိုယ်ကအရင်လိုသွာလာလှုပ်ရှားတော့မလွယ်တော့ဘူးလို့ပြောပါတယ်
။အေးပေါ့အရင်လိုတော့မဟုတ်တော့ဘူးနော်။ကိုယ်ကတေးအမြင်နဲ့ရင်လိုမဟုတ်တော့ကိုယ်လှုပ်ဆင်းနေလှုပ်လို့များသူများစားလို့ကိုစားရတယ်မဲသူများလှုပ်လို့ကိုအကုန်မလှုပ်နိုင်တော့ကြတော့ကိုလည်းတော့ခါတော့အငဲပေါ့နော်အမျိုးကြီးပေါ့
ဆယ်စုနှစ်ပေါင်းများစွာမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေကြတာကြောင့်စစ်ဖြစ်ရာနေရာအတော်များများမှာမင်းမြုံမိုင်းတွေရှိနေတာပါမင်းမြုံမိုင်းကြောင့်မနေ့2023ခုနှစ်အတွင်းလူပေါင်း13ဦးသေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရခဲ့တယ်လို့ ICBL ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာလက်တလောပြိပခါတွေဖြစ်နေတဲ့အတွက်မြေမြုံမိုင်းဘလောက်ရှိတယ်ဆိုတာကိုကွင်းစင်စစ်တမ်းကောက်ယူဖို့အခက်အခဲရှိနေတယ်လို့ဆိုပါတယ်မြေမြုံမိုင်းကြောင့်မနစ်ကစီးရီးယားမှာ933ဦးအာဖဂန်နစ္စတန်မှာ652ဦးနဲ့ယူကရိန်းမှာ980ဦးသေဆုံးဒါမှမဟုတ်ရင်ထိခိုက်ဒဏ်ရာရှိခဲ့တယ်လို့ ICBL ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
အာဆီယံကာကွယ်ရေးဝန်ကြီးအစီအဝေးအမေရိကန်လည်းပါဝင်တက်ရောက်နေပါတယ်လောက်စံငပြန်ချမ်းမြို့မှာကျင်းပနေတဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တက်ရောက်ပြီးအလွတ်တဘောပါဝင်ဆွေးနွေးခဲ့တာပါအမေရိကန်ရွေးကောက်ပွဲပြီးသမရအပြောင်းလဲတာဝန်ယူပေးမဲ့အရှေ့တောင်အာရှနိုင်ငံတွေနဲ့ပတ်သက်တဲ့အမေရိကန်ရဲ့ကတိကဝတ်မပြောင်းလဲဖို့အရှေ့တောင်အာရှနိုင်ငံတွေမျှော်လင့်နေချိန်မှာဝန်ကြီးအော့စတန်ကလောက်နိုင်ငံကိုရောက်ပြီးအခုလိုဝင်ဆွေးနွေးခဲ့တာပါဝန်ကြီးအော့စတန်ဟာလောက်နိုင်ငံကာကွယ်ရေးဝန်ကြီးနဲ့ရောနယူးဇီလန်ကာကွယ်ရေးဝန်ကြီးနဲ့ပါတီးခြားစီတွေ့ဆုံခဲ့ပါသေးတယ်တောက်တူပင်လယ်မှာရေပိုင်းနဲ့အငင်းပွားမှုတွေတိုးလာနေပြီးအထူးသဖြင့်တရုတ်နဲ့ဒေသရင်းနိုင်ငံတွေကြားရေပိုင်းနဲ့အငင်းပွားမှုနဲ့ပဋိပက္ခတွေတိုးလာနေချိန်မှာအာဆီယံကာကွယ်ရေးဝန်ကြီးအစည်းအဝေးကျင်းပခြင်းနဲ့တိုက်ဆိုင်နေတာပါမြန်မာနိုင်ငံဘက်ကတော့ဒီအစည်းအဝေးမှာကာကွယ်ရေးဝန်ကြီးဌာနနိုင်ငံတကာဆက်ဆံရေးညွှန်ကြားရေးမှူးဦးစော်နိုင်ဝင်တက်ရောက်နေပါတယ်ခင်ဗျ
ဟောင်ကောင်ကမီဒီယာလုပ်ငန်းရှင်တထေးကြီးဂျင်မီလိုင်းကသူထုတ်ဝေတဲ့သတင်းစာကဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေကိုဥဆောင်လမ်းပြလှုပ်ဆောင်ခဲ့တယ်လို့ဒီကနေ့တရားရုံးမှာထွက်ဆိုပါတယ်။သူ့အပေါ်တင်ထားတဲ့နိုင်ငံခြားတမ်းပြည်တွေနဲ့ပူးပေါင်းကြံစည်မှုပုံမှန်အတွက်တက်တဲ့အဖြစ်ဒီကနေ့နိုဝင်ဘာလ20ရက်နေ့မှာတရားရုံးမှာထွက်ဆိုတာဖြစ်ပါတယ်။သူရဲ့ Apple နေစဉ်သတင်းစာရဲ့အခြေခံစံတန်ဖိုးတွေဖြစ်တဲ့တရားဥပဒေစိုးမိုးမှုလွတ်လပ်မှုဒီမိုကရေစီရဲ့အနှစ်သာရကိုခံစား권ရှိရေးလွတ်လပ်စွာပြောဆို권လွတ်လပ်စွာကိုးကွယ်권လွတ်လပ်စွာစုဝေး권တို့ဟာဟောင်ကောင်ကျွမ်းသားတွေရဲ့စံတန်ဖိုးတွေဖြစ်တယ်လို့ဂျီမီလိုင်းကဒီကနေ့တရားရုံးမှာထွက်ဆိုပါတယ်။တရုတ်အစိုးရက2020ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အမျိုးသားလူ့ကျုံရေးဥပဒေသစ်နဲ့တရားစွဲဆိုခံရတဲ့အမှုတွေထဲဂျီမီလိုင်းအမှုဟာအကြီးဆုံးအမှုလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေနဲ့လူခွင့်ရေးအတွက်လှုပ်ရှားသူအဖွဲ့အစည်းတွေကတော့သူ့ကိုလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။ဟောင်ကောင်ကျွန်းမှာ Apple နေစဉ်သတင်းစာကိုတီထောင်ထုတ်ဝေခဲ့တဲ့အသက်86နှစ်အရွယ်ဂျီမီလိုင်းအနေနဲ့သူ့ပေါ်တင်ထားတဲ့အမှုအတွက်ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့ရင်ထောင်ဒဏ်တသက်တကျွန်းကြားခံရနိုင်ပါတယ်။ဟောင်ကောင်ကျွန်းမှာ2019ခုနှစ်ကဒီမိုကရေစီအရေးတောင်းဆိုဆန္ဒပြမှုတွေအကြောင်းသူ့သတင်းစာမှာအကျယ်တဝင့်ဖော်ပြခဲ့ပြီးတရုတ်အစိုးရရဲ့အကြမ်းဖက်နှိပ်စက်မှုတွေကိုဝေဖန်ခဲ့တဲ့အတွက်သူအနေနဲ့အခုလိုဆွဲချက်တင်ခံနေရတာလည်းဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယမြန်မာနယ်စပ်မဏိပူဘက်မှာတော့ကွတ်ကီးလူမျိုးစုတွေအနက်ရောင်အခေါင်တွေနဲ့ဆန္ဒပြခဲ့ကြပါတယ်။လူမျိုးရေးဒီကရုံးတွေနဲ့မငြိမ်မသက်ဖြစ်နေတဲ့ဒီနယ်စပ်ကမဏိပူပြည်နယ်ချူရာချတ်ပူခရိုင်မှာမကြာသေးခင်ကလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တိုက်ခိုက်မှုတွေသေဆုံးသွားတဲ့ကွတ်ကီးလူမျိုးစုဝင်လူငယ်၁၀ယောက်ထွေရည်စုပြီးအခုလိုဝမ်းနည်းပွဲအထိမ်းအမှတ်စီတန်းလှည့်လည်ဆန္ဒပြခဲ့ကြတာပါ။မချသေးခင်ကကွတ်ကီးမျိုးသမီးတယောက်ကိုမိချို့သတ်ဖြတ်ခဲ့ရတာကြောင့်ကသဲစစ်သေးဝေးကြွားတွေကိုအပြစ်တင်ရင်တင်းမာမှုတွေတကြော့ပြန်ပေါ်ပေါက်လာခဲ့သလိုအဒီကယုံနဲ့မိချို့ဖြစ်စည်းမှုတွေလည်းထပ်မံပေါ်ပေါက်လာခဲ့တာပါ။အိန္ဒိယစစ်တပ်ကထောင်ထဲချီတဲ့အရန်တပ်ဖွဲ့ဝင်တွေဆိတ်လွတ်ပြီးအခြေအနေကိုထိမ့်သိမ့်မှုကြိုးစားနေပါတယ်။မြန်မာနိုင်ငံနဲ့နေချာမဏိပူမှာကသဲလူမျိုးတွေနဲ့တောင်ပေါ်တိုင်းသားတွေကြားဒီကယုံဖြစ်ပွားခဲ့ပြီးနောက်ပိုင်းတင်းမာမှုတွေပေါ်ပေါက်လာခဲ့ပါတယ်ခင်ဗျာ။VOA American တရဲ့နိုဝင်ဘာလ20ရက်ဗိုလ်ဒုညသတင်းတွေကိုကိုစောဝဲလိုက်နဲ့ပြပြပေးခဲ့တာပါအခုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့ကချင်နဲ့တရုတ်နယ်စပ်မှာအရေးပါတဲ့ကမ်ပိုက်တီမြို့ကို KIA ပူးပေါင်းတပ်တွေထိုးစစ်ဆင်ဆင်နေတာပါကချင်ပြည်နယ်အထုဒေသတင်နယ်မြေမှာနောက်ဆုံးကြန့်ရှိနေတဲ့ကမ်ပိုက်တီမြို့ကိုဒီနေ့အစောပိုင်းကစပြီးကချင်လက်မျိုးရေးတပ်ဖွဲ့ KIA နဲ့ပူပေါင်းတပ်တွေကထိုးစစ်ဆင်ခဲ့ရကတိုက်ပွဲတွေပြင်းထန်လာနေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲ KIA ပူပေါင်းတပ်တွေမကြာသေးငါထိန်းချုပ်ခဲ့တဲ့လန်ဆယ်မြို့မှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကလေး၃ယောက်သေဆုံးခဲ့တယ်လို့ပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုငင်းချန်းပြောပြပေးပါအောင်ခင်ဗျာ
။တရုတ်မြန်မာနယ်စပ်ကုံသွဲရေးဂိတ်တီရှိရနဲ့ကချင်အထူးဒေသတိတ်ကနောက်ဆုံးကြံနေတဲ့ကမ်ပိုက်တီမြို့ကိုနိုဝင်ဘာလ29ရက်မနက်ပိုင်းကစတင်ပြီးKIA ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေကြတာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတရုတ်မြန်မာနယ်စပ်ဒေသမှာရှိတဲ့ကချင်ဒေသခံတူက VOA ကိုအခုလိုပြောပါတယ
်ကမ်ပိုက်တီကိုဆိုတော့ဒီမနေ့ကနေစပြီးတော့ဝင်တိုက်နေရပေါ်တော့လောဆယ်မြို့ထဲကြီးတိုက်ပွဲဖြစ်နေပြီဆိုစစ်ကောင်စီတပ်ဖွဲ့တွေကတရုတ်ပြည်ထပ်ပြီးသွားရည်ရှိတယ်တဲ့သူတို့စစ်ကောင်စီနဲ့စစ်ကောင်စီမိသားစုတွေနေပေါ့ကမ်ပိုက်တီကတင်းလို့ရခံနေပြီပေါ့
လက်ရှိကမ်ပိုက်တီတိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းနိုင်မှုKIA ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေကြတာမရှိသေးပါဘူး။ကမ်ပိုက်တီမျိုးအနီးစင်ကြိုင်မှာအခြေစိုက်တဲ့နယ်ကြားဆောင်တပ်အမှတ် 1003 ကို KIA ပူးပေါင်းတပ်တွေကအော်တိုဘာလ22ရက်နေ့ကသိမ်းယူထားပြီးဒီကနေ့မှကမ်ပိုက်တီကိုတိုက်ခိုက်လာတာလည်းဖြစ်ပါတယ်။ဒီလ10ရက်နေ့က KIA ပူးပေါင်းတပ်တွေသိမ်းယူခဲ့တဲ့ဆော့လော်မျိုးနယ်ကလန်ဆယ်ရွာကိုဒီလ18ရက်နေ့မှစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာကြောင့်ဒေသခံတွေသေဆုံးခဲ့တာရှိတဲ့အကြောင်းကချင်ဒေသခံတို့ကအခုလိုပြောပါတယ
်ဒီ16ရက်နေ့ညနေပိုင်းမှာလေဒီ KIA ကဒီရက်ပိုင်းတင်ထားလမ်းစေရွာဘက်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုလုပ်တော့ကလေး၃ယောက်တိစုံတာရှိတယ်တဲ့
ဥစကုံတရင်ဥဆောင်တဲ့ရခိုင်ကချင်ဒီမိုကရေစီတစ်တက်မတော် NDAK အဖွဲ့ဟာစစ်အစိုးရနဲ့အပြစ်ရပ်ပြီးတဲ့နောက်ပိုင်းကချင်အထူးဒေသတစ်အဖြစ်ဖွဲ့စည်းခဲ့တာပါ2009ခုနှစ်မှာ NDAK တပ်ဖွဲ့ကိုကချင်နယ်ကြားဆောင်တက်နဲ့ပြည်သူ့စစ်အဖြစ်အသွင်ပြောင်းလဲခဲ့ပါတယ်။စက်တင်ဘာလကုန်ပိုင်းမှာတော့ကချင်အထူးဒေသတစ်ကချီပွေနဲ့ဆော့လော်မြို့တွေကို KIA ပူးပေါင်းတပ်တွေကစတင်ထိုးစစ်ဆင်ခဲ့ပြီးချီပွေ၊ဆော့လော်၊ပန်ဝါ၊ဖီမော၊ခမ်းဖန်း၊လန်ဆယ်စတဲ့မြို့ရွာတွေကိုသိမ်းယူခဲ့သလိုအထူးဒေသတစ်မှာရှိတဲ့နေကြားဆောင်တပ်1001, 1002, 1003တို့ကိုလည်းသိမ်းယူခဲ့ပါတယ်။ ပန်ဝါမြို့မှာတိုက်ပွဲပြင်းထန်နေတဲ့အချိန်မှာတရုတ်နိုင်ငံက KIA ကိုထိုးစစ်ဆင်တာတွေရပ်ဆိုင်းဖို့ဖိအားပေးခဲ့တာတွေလည်းရှိပါတယ်။ဝိုင်းမော်မြို့နယ်မှာရှိတဲ့ကမ်ပိုက်တီမြို့ဟာတရုတ်မြန်မာကုန်သွယ်ရေးစခန်းတည်ရှိတဲ့နေရာဖြစ်ပြီးပန်ဝါဒေသကတော့မြေရှားတပ်တုထွက်ရှိရာဒေသဖြစ်တာကြောင့်မို့လို့စီးပွားရေးအရေးပါတဲ့နယ်မြေတစ်ခုလည်းဖြစ်ပါတယ်။ဒီအပိုင်းတွေမှာတော့မိုးမောင်းမြို့နယ်နဲ့ဖားကန်းမြို့နယ်ဆယ်စင်းဘက်တွေမှာ KIA ပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကချင်နဲ့တရုတ်နယ်စပ်မှာအရေးပါတဲ့ကမ်ပိုက်တီကို KIA နဲ့ပူးပေါင်းတပ်တွေထိုးစစ်ဆင်နေတာကိုငင်းချမ်းပြောပြခဲ့တာပါ။အခုလည်းတရုတ်နိုင်ငံသား960ကျော်ကိုအွန်လိုင်းရာဇဝတ်မတင်ကာမှုနဲ့ဝတ်တပ်ဖွဲ့ကတရုတ်စီကိုပဲလွှဲပြောင်းလိုက်တာပါ။ဝါပြည်သွေးစီညင်ရွေးတံတော် UWS ထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းတန်ရန်မြို့မှာအွန်လိုင်းရာဇဝတ်လုပ်ငန်းတွေနဲ့ဆက်နွယ်ပြီးဖမ်းထားတဲ့လူပေါင်း1000ကျော်တဲ့ကတရုတ်နိုင်ငံသား960ကျော်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးလိုက်တာလို့ UWS ရဲ့တာဝန်ရှိသူကပြောပါတယ်။ဖမ်းမိတဲ့တပ်သေးခံပစ္စည်းတွေပါတရုတ်နိုင်ငံသားတွေနဲ့အတူပြန်လွှဲခဲ့ပြီးကျန်မြန်မာနိုင်ငံသား300လောက်ကိုတော့စစ်ဆေးပြီးရင်ပြန်လွှတ်ပေးမယ်လို့ UWS ကပြောပါတယ်။ဒီသတင်းပေးပို့လာတာကိုအခြေခံပြီးကိုစုံမကျော်ပြောပြပေးပါဦးခင်ဗျာ
။ဝါဒီသွေးစီညွညွရေးတပ်မတော် UWS ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းတန်ရန်မြို့မှာကြားပြန့်ခေါ်online ငွေကြေးလိမ်လည်သူ1000ကျော်ကိုဖမ်းဆီးထားခဲ့တာပါတန်ရမ်းမြို့မှာကြားဖြန့်ခေါ် online ငွေကြေးလိမ်လည်သူတွေဖမ်းဆီးခဲ့တဲ့အခြေအနေကိုလာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီဝါအဖွဲ့လှုပ်ရှားတဲ့ဒီတန်ရမ်းခွင်မှာပေါ့အယောက်1000ကျော်ဖမ်းမိတယ်962ယောက်ကတရုတ်ပြည်ကတရုတ်လူမျိုးတွေပေါ့နော်မနေ့ကဒီတေးုတ်နယ်ချကိတ်မှာကျွန်တော်တို့လွှဲပြောင်းပေးခဲ့တယ်ပေါ့နော်။ဂျန်နယ်300ဝင်းချင်ကျွန်တော်တို့မြန်မာနိုင်ငံသားတွေပဲ။ကျွန်တော်တို့မြန်မာနိုင်ငံသားတွေကိုကျွန်တော်တို့ဒီစစ်စင်းမြင်းမြတ်မှုတွေလုပ်ပြီးမှကျွန်တော်တို့ပြန်လွတ်ပေးဖို့ရှိပါတယ်နော်
။ကြားဖြန့်ခေါ် online ငွေကြေးလိမ်လည်သူတွေစီကဖမ်းဆီးရမိတဲ့အထက်မှာ Starlink Internet ဂျိုဒူဆက်တော်ရေးဆက်86လုံးဖုန်း1549လုံးနဲ့ကွန်ပျူတာ82လုံးပါဝင်ခဲ့ပြီးဒီသက်သေခံပစ္စည်းတွေကိုလည်းတရုတ်နိုင်ငံသားတွေနဲ့အတူတရုတ်နိုင်ငံဘက်ကိုလွှဲအပ်ပေးခဲ့ပါတယ် UWSA တပ်ဖွဲ့တွေဟာညီနောင်မဟာမိတ်အဖွဲ့တွေရဲ့2029ဒုတိယလိုင်းစစ်စင်ရေးကာလမှာသူတို့နဲ့နယ်မြေချင်းထိစပ်နေတဲ့တန်ရမ်းမြို့ကိုစစ်မီးမကူးဆက်စေဖို့အတွက်ဆိုကဒီနှစ်ဇူလိုင်လကဝင်ရောက်ထိန်းသိမ်းခဲ့တာဖြစ်ပါတယ် UWSA ဝါတပ်ဖွဲ့ဟာလွန်ခဲ့တဲ့နှစ်စက်တင်ဘာလအတွင်းကလည်းကြားပြန့်လုပ်ငန်းနဲ့ဆက်ဆက်နေသူတရုတ်နိုင်ငံသား1900ကျော်ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးအပ်ခဲ့ဘူးပါတယ်။တရုတ်နိုင်ငံဘက်ဝါဒေတာကကြားဖြန့်ဂိုင်းခေါင်းဆောင်နှစ်ဦးဖြစ်တဲ့ပေါ့အိုက်ပန်းနဲ့ရှောက်ရံပန်းဆိုသူနှစ်ဦးကိုဖမ်းဆီးဖို့သတင်းပေးရင်စုငွေ၊ရွှေငွေ3,000ကနေ5,000အထိပေးမယ်လို့ပြီးခဲ့တဲ့နှစ်အောက်တိုဘာလကထုတ်ပြန်ထားပါတယ်။သူတို့နှစ်ဦးဟာဝါတပ်ဖွဲ့ရဲ့အစစ်မြင့်ခေါင်းဆောင်တွေဖြစ်ကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုအခုအချိန်အထိတော့ဖန်စီလွှဲပြောင်းတာမျိုးမကြားသိရသေးပါဘူ
း online ရာဇဝတ်မှုနဲ့မတင်ကားသူတရုတ်နိုင်ငံသား960ကျော်ကို WhatsApp ဖွဲ့ကတရုတ်ထံလွှဲပြောင်းပေးလိုက်တာကုစုံမှုကြောင့်ပြောပြခဲ့တာပါအခုတော့ရှမ်းပြည်နယ်တောင်ပိုင်းဘက်မှာတော်လင်းအင်အားစုတွေထိန်းချုပ်ရာကိုစစ်ကောင်စီထိုးစစ်ပြန်ဆဆင်လာတာပါတိုင်းဒေသလက်နက်ကင်တပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့ရှမ်းတောင်ပိုင်းဒေသတွေကိုဒီအပိုင်းတွင်စစ်ကောင်စီကအပြင်းထန်ထိုးစစ်ဆင်နေတယ်လို့တော်လိုင်းအင်အားစုတွေကပြောလိုက်ပါတယ်စစ်ကောင်စီတပ်ဖွဲ့တွေမကြသေးခင်ကပဲဖဲခုံကိုရောက်လာပြီးစစ်ရာဖြစ်နေတယ်လို့လေကြောင်းကနေတိုက်ခိုက်တာတွေလည်းရှိတယ်လို့ပြောပါတယ်ကယနေ့တိုင်းရိုးရာဒေသစစ်ရေးတင်မာမှုနောက်ဆုံးအချိန်တွေရန်ကုန်ကပေးပို့လာတာကိုအခြေခံပြီးမဆုမုံပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်ကနေပြီးတော့စစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ရဲ့စစ်ကြောင်းတွေဟာဖဲခုံမြို့ဘက်ကိုရောက်ရှိလာနေပြီဖြစ်ပါတယ်။ဖဲခုံမြို့နယ်ကနေတဆင်မိုးပြဲမြို့ဘက်ကိုအင်အားဖြည့်တင်းနေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုက VOA ကိုအခုလိုပြောပြပါတယ်
။ပင်လောင်းကနေပြီးတော့ဖဲခုံမြို့ကိုစစ်ကြောင်းထိုးတဲ့စစ်ကောင်စီစစ်ကြောင်းကဒီဖဲခုံမြို့ကိုယူတိုင်းရောက်ရှိသွားတယ်လို့ပြောလို့ရတယ်ပေါ့နော်။ဖဲခုံမြို့ဘေးပတ်ဝန်းကျင်မှာတော့ဒီရက်ပိုင်းမှာတော့တိုက်ပွဲကြီးကြီးမားမားမရှိပါဘူး။စစ်ကောင်စီဘက်ကဒီဖဲခုံကနေမိုးပြဲဘက်ကိုအင်အားတွေဖြည့်တင်းနေပါတယ်ပေါ့။ဒါတော့ဖဲခုံမိုးပြဲအန်ကြောင်းမှာလည်းဒါစစ်ကောင်စီဘက်ကဒါလှုပ်ရှားပြီးတော့မှစစ်ကြောင်းထိုးအင်အားဖြစ်နေတာတွေရှိပါတယ်။ဟိုလက်တလောကတော့တိုက်ပွဲဖြစ်တာတွေတော့မရှိပါဘူး။
စစ်ကောင်စီဘက်ကသူတို့လက်လွတ်ဆုံးရှုံးခဲ့ရတဲ့တပ်စခန်းတွေနဲ့မြို့တွေကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်အပြင်းထန်ထိုးစစ်ဆင်နေပါတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပြပါတယ်
စစ်ကောင်စီဒီဖက်ခုံဖက်ကိုစစ်ကြောင်းထိုးတာကတော့အဓိကဒီသူတို့ဆုံးရှုံးသွားတဲ့စခန်းတွေကိုပြန်သိမ်းနိုင်ဖို့သူတို့ဆုံးရှုံးသွားတဲ့ဒီနယ်မြေတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့လို့ယူဆပါတယ်ဥပမာဒီပင်လောင်ကနေဖက်ခုံတကြောမှာရှိတဲ့သူတို့အထိုင်ချခဲ့တဲ့နေရာတွေကိုဒါပြန်လည်သိမ်းပိုင်နိုင်ဖို့ဖြစ်တဲ့နောက်ပြီးတော့မူပြေမြို့ပေါ့နော်လေးနေနေတက်ကလွယ်လို့မူပြေမြို့ကိုလည်းသူတို့ဒါလက်လွတ်လိုက်ရတာဖြစ်တဲ့အတွက်မူပြေမြို့ကိုလည်းဒါသူတို့ပြန်ထိန်းချုပ်ခြင်းနဲ့သဘောမှာရှိတယ်
မိုးပြဲမြို့မှာရှိတဲ့ဗျူဟာကြတဲ့တက်စခန်းကုန်းစခန်းတွေကိုစစ်ကောင်စီတပ်တွေဘက်ကပြန်ပြီးတော့ထိန်းချုပ်နိုင်မှုစ조사နေတယ်လို့ကရင်နီဒေသထဲမှာလက်လွတ်ဆုံးရှုံးခဲ့ရတဲ့နယ်မြေဒေသတွေကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်လည်းစစ်ကောင်စီဘက်ကစစ်ကြောင်းထိုးနေတာလို့ဆိုပါတယ်အခုလိုမျိုးစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လေကြောင်းကနေဘုံကျဲတိုက်ခိုက်နေတာတွေကိုအခုရက်ပိုင်းအတွင်းမှာဇက်တိုက်လှုပ်ဆောင်လာနေတဲ့အတွက်အခုချိန်ကစပားရိတ်သိမ်းချိန်ဖြစ်တာမို့လို့ဒေသခံတွေစိုးရိမ်ကြောက်လန့်နေကြရတာပါပြီးခဲ့တဲ့တနင်္လာနေ့တုန်းကဖေခုံမြို့နယ်အနောက်ပိုင်းလာအီဂျေရွာဘန်ကောက်စစ်ဆောင်စခန်းကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခံခဲ့ရပါတယ်အဲ့ဒီဘုံကျဲတိုက်ခိုက်မှုမှာအမျိုးသမီးတဦးသေဆုံးနှစ်ဦးဒဏ်ရာရရှိခဲ့ပြီးတော့ဘာသာရေးဖျားကြောင်းဆောင်နဲ့နေအိမ်တချို့ပျက်စီးခဲ့တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုကပြောပါတယ်
ဗန်ကောက်စစ်ဆောင်စခန်းကိုတကောင်စီကဒုတိယချိန်ပုံကျဲတဲ့အတွက်ပြည်သူတဦးတေဆုံးခဲ့ရတယ်ပေါ့နော်။နောက်ပြီးတော့နှစ်ဦးထိခိုက်ဒဏ်ရာရတယ်။အဲတော့ဟိုစစ်ကောင်စီကဗန်ကောက်စစ်ဆောင်စခန်းကိုပဲဒါပြည်သူတွေကိုပြစ်မှတ်ထားပြီးတော့လာရောက်တိုက်ခိုက်ခဲ့တာပေါ့နော်။အဲမှာပျက်စီးတာတွေကတော့နေအိမ်7လုံးပျက်စီးတယ်ပြီးတော့ခရီးယံဖျားကြောင်းဆောင်တစ်ဆောင်ပျက်စီးပါတယ်
။ဗန်ကောက်စစ်ဆောင်စခန်းလေရင်နဲ့ဘုံကျဲတိုက်ခိုက်ခံရလို့အရသာပြည်သူတွေထိခိုက်သေးကြရတဲ့အခြေအနေကိုလည်းကရင်နီလူခွေရီတီထောင်သူကိုပညာက VOE ကိုအတည်ပြုပါတယ်စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုကြောင့်အခုနိုဝင်ဘာလထဲမှာလွိုက်ကော်မြို့နယ်နဲ့ဖဲခုံမြို့နယ်ထဲမှာကလေးငယ်တအူးအပါအဝင်အရသာ9ဦးသေဆုံး11ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြေပြင်မှာလှုပ်ရှားနေတဲ့ကရင်နီလူခွေရီတီထောင်သူကိုပညာက VOE ကိုပြောပြပါတယ်
ဒီနုမလာတဲ့မှာကျွန်တော်မမိတလာပေါ့နော်လည်းနေကြီးကြောင်းလူနုကူဖဲမှာက၄ဦးတည်တယ်နောက်ပြီးတော့မှဒီဖဲကုန်ရှိပချမှာက၄ဦးကျဲပေါ့နော်နုဦးတည်တယ်၆ဦးပေါ့နော်အခုနောက်တူဦးအပါဝင်စင်တော့9ဦးပေါ့နော်ဒီကန်တန်ရလာအဲ့မှာ9ဦးရယ်အခုနောက်ထပ်နုဦးဆိုတော့7ဦးလောက်ရှိတော့ပေါ့နော်နေအိမ်ကတော့20ကျော်ကျော်ပုံစံဝင်ကျတော့ပစ္စည်းပါတယ်
အလားတူပဲလာအီဂျေရွာဘန်ကောက်စစ်ဆောင်စခန်းကိုပြီးခဲ့တဲ့စက်တင်ဘာလ5ရက်နေ့တုန်းကလည်းပေါင်900ဘုံနဲ့လေကြောင်းကနေကြဲချတိုက်ခိုက်ခဲ့မှုပါတယ်အဒီတိုက်ခိုက်မှုမှာတော့ကလေးငယ်9ဦးအပါအဝင်10ဦးသေဆုံးပြီးတော့အယောက်20ထပ်မင်းဒဏ်ရာရရှိခဲ့ပါတယ်အပြင်ပြီးခဲ့တဲ့မတ်လ22ရက်နေ့ကအရက်သားပြည်သူတွေစေကုသမှုခံယူနေတဲ့လာအီဂျေရွာစေယုံကိုပေါင်900ဘုံနဲ့၄ချိန်လာရောက်ကြဲချခဲ့လို့စေယုံဝန်ထမ်းအပါအဝင်အရက်သား3ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။လက်တလောဖဲခုံမြို့နယ်ကစစ်ရေးအခြေအနေနောက်ပြီးတော့ဗန်ကောက်စစ်ဆောင်စခန်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်လို့မေးမြန်းနိုင်မှုစစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့စီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA မြန်မာပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြောဆိုတာမရှိသေးသလိုစစ်ကောင်စီဘက်ကလည်းသတင်းတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးရှင်။
တလိုင်းအင်အားစုတွေထိန်းချုပ်ရာရှမ်းပြည်တောင်ပိုင်းဒေသတွေမှာစစ်ကောင်စီထိုးစစ်ပြန်ဆင်လာတာကိုမဆုမွန်ပြပြခဲ့တာပါအခုတော့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးမှုတွေတိုးလာတာကို AAPP နိုင်ငံရေးအကျဉ်းသားများအဖွဲ့ကထုတ်ပြန်လာတာပါမြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးစစ်ကောင်စီကဖမ်းဆီးမှုတွေရှိနေစေဖြစ်ကဒီတလထဲမှာတင်တရားစင်နှိပါဖမ်းခဲ့ကြောင်းနိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားသူတွေကပြောလိုက်ပါတယ်ဒီဆီယနာသိန်းတာ၃နှစ်ကျော်လာပေမဲ့ဖန်စီရေးကြီးမှုတွေကတော့ရော့မသွားပဲတိုးလာနေတယ်လို့လည်းဒီလှုပ်ရှားသူတွေကဆက်ပြောပါဗျ။မြန်မာနိုင်ငံကဖန်စီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမက်ခင်လီပြောပြပေးပါအောင်ခင်ဗျာ
။ဒီလနိုဝင်ဘာလအတွင်းမှာနိုင်ငံအကျဉ်းသားဒရာဇင်နီပါဖန်စီခဲ့တယ်လို့နိုင်ငံအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ABB ရဲ့စီးရင်နေရဆိုရင်2024ခုနှစ်နိုဝင်ဘာလ1ရက်နေ့ကနေ19ရက်နေ့အထိနိုင်ငံတော်မှာစစ်ကောင်စီကစုစုပေါင်းအမျိုးသား12ဦးကိုနေဦးတော်လှန်ရေးနဲ့ဆက်ဆက်တယ်ဆိုပြီးတော့ဖမ်းဆီးထိန်းသိမ်းခဲ့တာလို့ပြောပါတယ်။ဒီစီးရင်ထဲမှာဗကိုးတိုင်းဘက်ကအများဆုံးအဖမ်းခံရတယ်လို့ဖော်ပြထားပါတယ်။ဆေယနာဒိန်းနာ3နှစ်ကျော်လာပြီမဲ့ဖမ်းဆီးမှုတွေရော့မသွားတဲ့အပေါ် နိုင်ငံရေးအကျဉ်းသားအုပ်တူဖြစ်တဲ့ဦးထွန်းကြည်ကအခုလိုပြောပါတယ်
။အဲ့ဒါသူကတော့သူ့အလုပ်သူလုပ်တယ်လို့ပဲဦးထွန်းကြည်ကတော့အဲ့ဒါရှုနေတယ်ပေါ့။အဲ့ဒါသူတို့ရဲ့ဆက်အနာဒီဇိုင်းခံပြင်းရေးယူပဲသူတို့ကအဓိကထားပြီးတော့ဒါဆောင်ရွက်တာ။ဆိုတော့အခုလိုမျိုးလူဖမ်းနေတာကအဲဒီကြောက်သွားပြီးတော့အဲဒီလူတွေကသူ့မဆန့်ကျင်တော့ဘူး။အဲသူ့မကန့်ကွက်တော့ဘူးဆိုတော့အဲဒီအတွေ့အခေါ်အယူဆနဲ့သူကတော့ဖမ်းတာပဲ။အဲသူကတော့အာရတဲ့ဖမ်းမယ်အာရပြင်းရင်ဖိနှိပ်မယ်ညှဉ်းပန်းမယ်လူ့ခွင့်ရေးကိုအစိုးရဆုံးနဲ့ပြင်းထန်ဆုံးချိုးဖောက်မယ်အဲနောက်တစ်ခုကခန္ဓာကိုယ်တွေကိုခန္ဓာကိုယ်အစိပိုင်းတွေကိုအပိုင်းပိုင်းအပြည့်အပြည့်ဖြစ်အောင်အာရသူတို့ကလှုပ်ပြီးတော့အာရတဲ့အချောက်တရားနဲ့အဖိနှိပ်ထားရင်တော့အဲငါတို့ရဲ့ဆက်အနာဒီနေ့ခံပြင်းကြီးအတွက်ကတော့အဲဒီတွန်းအားဖြစ်မယ်အဲကြောင့်ဘုံရသူတော့ဘုံရသူအလုပ်အာဆက်လုပ်နေမှာပဲ
ဖန်စီခံရသူတွေထဲမှာတစ်ချိန်ကနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့ဘူးတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေလည်းပါဝင်နေတာပါရွှေဝါရောင်ဆရာတော်နတ်ဇော်လို့လူသိများတဲ့နိုင်ငံရေးအကျဉ်းသားဟောင်းဆရာတော်ဦးပညာဇောတာကိုလည်းပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့မှာပဲစစ်ကောင်စီကရန်ကုန်မြို့ဇော်ဘွားကြီးကုန်းမှာဖန်စီထိန်းသိမ်းလိုက်တယ်လို့နှိစက်သူတွေကပြောပါတယ်အမေရိကန်နိုင်ငံသားဆရာတော်ဦးပညာဇောတာနတ်ဇော်ဟာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြန်မာတန်ရုံးကနေတရားဝင်ဗီဇာလျှောက်ထားပြီးတော့မြန်မာနိုင်ငံကိုကြွားရောက်ခဲ့တာလည်းဖြစ်ပါတယ်။ဖမ်းဆီးခံရမှုသတင်းနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။နိုင်ငံရေးလှုပ်ရှားမှုနောက်ကျောင်းရှိသူတွေကိုပါစစ်ကောင်စီကဖမ်းဆီးမှုတွေလုပ်လာတဲ့အပေါ်နိုင်ငံတကာအတိုင်းဝိုင်းကအလေးထားဖြေရှင်းဖို့ကိုလည်းနိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်တဲ့ဦးထွန်းကြည်ကအခုလိုတောင်းဆိုလိုက်ပါတယ်။
ဒီလိုမျိုးအနေထားကြီးကိုတည်တည်ရင်းနဲ့နှုတ်ဆက်နေတာတွေနှုတ်ပိတ်နေတာတွေနောက်တစ်ခုတော့ lip service ပေါ့နော်အဲဒီနှုတ်ဝင်ဆောင်မှုပေါ့နော်အဲတော့ပါးစပ်ဝင်ဆောင်မှုပေါ့နော်အဲတော့လည်းပြင်းထန်စွာရှုတ်ချလိုက်တာတို့ကန့်ကွက်လိုက်တာတို့အဲနောက်တစ်ခုကဆိုရင်မကင်းဖြစ်မိတာတို့အဲ့ဒီ lip service နဲ့ပဲသူတို့ကပြီးသွားတဲ့အခါကျတော့တကယ်ကျတော့အဲဒီ UN မှာရော UNSC မှာရောအဲနောက်တစ်ခုကအဲ့ဒါဒေတာတွေကိုနိုင်ငံတကာရောအဲ့ဒီအဆုံးရရရှိမှာအဲ့ဒီကုလသမဂ္ဂလောက်ခံအဲ့အဖွဲ့အစည်းတွေမှာလည်းတာဝန်ရှိနေပြဒါပေမဲ့သူတို့ကပြက်ကွက်မှုတွေရှိနေတယ်တာဝန်မဲ့မှုတွေဖြစ်နေကြပေါ့နော်တာဝန်ယူတာဝန်ခံမှုကလည်းအလွန်တရာမှအားနေတယ်နှုတ်ဆိတ်နေတယ်နှောင့်နှေးကြံ့ကြာပြီးတော့နှုတ်ဆိတ်နှုတ်ပိတ်နေတဲ့အတွက်အဲ့ဒီကျူးလွန်နေတဲ့ပေါ့နော်အဲ့ဒါရာဇဝတ်တောင်တွေအတွက်ကပေါ့ပြီးတော့ပေါ့နော်ပုံတရပ်ပူတိုးပြီးတော့တုတ်ပြည်သူလူထုအပေါ်မှာပေါ့နော်အပေါ်မှာပုံတရပ်ပူတိုးပြီးတော့သူတို့ကလူခွေကိုအစိုးရဆုံးနဲ့ပြင်းထန်ဆုံးအကချိုးဖောက်လာတာကိုတွေ့ရတယ်ပေါ့
လက်ရှိမှာ AABB ကကောက်ယူထားတဲ့စည်ရင်းတွေအရအာနာသိန်းနဲ့၃နှစ်ကျော်ကာလအတွင်းမှာအမျိုးသမီးအယောက်6,000နီးပါးကလေးတငယ်အယောက်600နီးပါးလဲဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ဖော်ပြထားပါတယ်ဒီကိန်းဂဏန်းတွေဟာ AABB ကလက်လန်းမှီသမျှကောက်ယူရရှိထားတဲ့အရေးအတွက်ဖြစ်ပြီးတော့လက်တွေမှာဒီထက်မကပိုများလာနိုင်တယ်လို့လည်းဖော်ပြထားပါတယ်ABB စင်းတွေအရဖေဖော်ဝါရီလ1ရက်2022ခုနှစ်ကနေပြီးတော့နိုဝင်ဘာ19ရက်2024ခုနှစ်အထိအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူ6,000နီးပါးဟာစစ်ကောင်စီကြောင့်အသက်ဆုံးရှုံးခဲ့ရတယ်လို့လည်းဖော်ပြထားပါတယ်။အာဏာသိမ်းတာကိုဆန့်ကျင်လို့ဖမ်းဆီးခံရသူအယောက် 28,000 နီးပါးရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီကတော့ဒီစင်းတွေဟာချဲ့ကားထားတဲ့စင်းတွေဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်။
နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးမှုတွေတိုးလာကြအောင် AABB နိုင်ငံရေးအကျဉ်းသားများကူညီအဖွဲ့ကထုတ်ပြန်လာတာကိုမက်ခင်လေးပြောပြပေးခဲ့တာပါအခုလိုဗိုလ်ဒူညာရဲ့သတင်းပေးပို့ချက်တွေပြီးမှတော့မကြာခင်မှာလဲဥကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်မက်ခင်လေးရဲ့ဂျန်စီလူငယ်ကန္တနဲ့ပြီးရင်ကိုရန်နယ်ရဲ့အားကစားကဏ္ဍတွေကိုဗိုလ်ဒူနေပတ်စင်ကဏ္ဍတွေအဖြစ်ဆက်ပြီးတော့တဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဖီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာထုတ်လွှင့်မှုအပြင်ဂျိုရုဖန်ယူမှုနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတူမီတာနဲ့ဖန်ယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖန်ယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကို9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1180တုံညလိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်
ဒီအစီအစဉ်ကိုတိုင်းရိုင်းနားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ1532နဲ့လိုင်းလိုက်မီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ် View American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါမှန်ကန်တဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ရှင်
မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VOA American အသံရဲ့နိုဝင်ဘာလ20ရက်နေ့ဗုဒ္ဓညပိုင်းရေဒီယိုစီစဉ်တွေကို American ပြည်တော်စီဝါရှင်တန် DC မြို့တော်ကနေရုပ်သံကပါည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ140ကနေဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်တကယ်လို့တော်တာရှင်နေနေနဲ့ VOA မြန်မာပိုင်းကိုစာရေးသားပေးပို့ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ voanews@bumis@voanews.com bumis@voanews.com ကိုသတင်းပေးပို့နိုင်တယ်လို့ VOA ရဲ့ website စာမျက်နှာ VOA ရဲ့ Facebook စာမျက်နှာကလည်း message ကနေတစ်ဆင့်စာရေးသားပေးပို့နိုင်ပါတယ်အခုမကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗုဒ္ဓညတိုင်းပြပြနေကြဥကျော်ဇန်သားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးခန်းနောက်မခင်လေးရဲ့ဂျန်စီလူငယ်ကန္တာပြီးရင်ကိုရနေရဲ့အာကစားကန္တာအပတ်စဉ်ကန္တာတွေမလာခင်အခုအရင်ဆုံးတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့တရုတ်ဆော့ဖက်လို့ဖြစ်လာနိုင်တဲ့အခြေအနေခေါင်းစဉ်နဲ့သုံးသပ်ထားပါတယ်တစ်တုံညာနှစ်ခုဆစ်စင်ရေးတုန်းကမတိကျိုးကျွံပြုနေခဲ့တဲ့တရုတ်ဟာအခုအခါတိုင်းရင်းသားအင်အားစုတွေကိုအတိုက်ရခိုင်းပြီးစစ်ကောင်စီဘက်ကိုတစ်ဖက်သက်အားပေးလာတာကဘာကြောင့်ပါလဲတိုင်းဒါတပ်ဖွဲ့တွေကိုလုံးဝဆွန့်လွှတ်လိုက်တဲ့သဘောပါလား။နောက်အမေရိကန်မှာလည်းဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးရင်အမေရိကန်အနေနဲ့မြန်မာအပေါ်တရုတ်လွှမ်းမိုးလာတာကိုတံပြန်နိုင်ပွဲရှိနေပါလား။ဒီတစ်ပတ်အက်ဒီတာနဲ့ဆင်ရကန်အစီအစဉ်မှာဥကျော်စံတာကိုမမျှသစင်အောင်ကမေးမြန်းတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါဥကျော်စံတာရှင်
။မင်္ဂလာပါ
ဒီတရုတ်ကအခုလက်တလုံးမှာပေါ့မြန်မာစစ်ကောင်စီပေါ်မှာထောက်ခံမှုပို့ပြီးတော့ပြလာတာကိုတွေ့ရပါတယ်။ဒါကဒီတရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလာတယ်လို့ပြောလို့ရမလား
။မူဝါဒပြောင်းသွားတယ်လို့တော့မပြောနိုင်ဘူးထင်ပါတယ်။ဒါပေမဲ့ယက်တိချက်ကတော့နည်းနည်းထိုဘက်ဒီဘက်ရင်သွားတဲ့သဘောပေါ့လေ။တရုတ်ရဲ့မြန်မာဆိုင်ရာမူဝါဒကတစ်ဖက်ဖက်ကိုအပြတ်သက်နိုင်သွားအောင်အားပေးလိုက်မယ်ဆိုတဲ့မူဝါဒအစကတည်းကမဟုတ်ပါဘူး။နှစ်ဖက်ခွာပြီးတော့ကစားတဲ့စနစ်သာဖြစ်ပါတယ်။ဆိုတော့ဟိုဘက်လူရင်ဟိုဘက်ကိုထိမ့်ဖြစ်ပြီးတော့ဖိဖော်လုံးမဲ့ဒီဘက်ကသာနေဒီဘက်ဖိဖော်လုံးမဲ့ဆိုတော့အခုလည်းအဲ့ဒီသဘောပါဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီဘက်ကသိပ်ပြီးတော့ကြာရှင်းမဲ့အခြေအနေရှိလာပြီးတိုင်းရင်းသားတွေပါသိပ်တက်လာတော့အဲ့တော့လည်းထိမ့်ဖြစ်ပြီးတော့စစ်ကောင်စီဘက်ကိုပြန်မှပေးတဲ့သဘောအဲ့လိုသူတို့ balance လုပ်တဲ့သဘောသာဖြစ်မယ်လို့ထင်ပါတယ
်ဒါပေမဲ့ဒီတစ်ချိန်ကလေတော်တော်ကိုတိတိတတ်တာလို့ပြောရမယ်ထင်တယ်ဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း MND ကိုကန့်တက်ခေါင်းဆောင်ပေါ့ဥဖုံတာရှင်ကိုတရုတ်ကဖမ်းဆီးထိန်းသိမ်းနေဆိုတဲ့သတင်းတွေလည်းထွက်ခဲ့ပါသေးတယ်။အဲ့တော့အခုဒီကြားပြန့်ကိစ္စမှာတော့တရုတ်ကတိုင်းသားလက်နက်ကိုင်တွေကိုမသိမသာလက်တို့တယ်။အခုကျတော့လုံးဝပြောင်းပြန်ဖြစ်သွားတဲ့အခြေအနေလား
။လောလောဆယ်ပြောင်းပြန်ဖြစ်သွားတယ်လို့မြင်ရတယ်ပေါ့လေ။ဆိုတော့ဒီကနေ့ကြားပြန့်ဖုံတာရှင်ကိစ္စကိုပြောမယ်ဆိုလို့ရှိရင်သူ့ကိုဖမ်းတယ်လို့သတင်းတွေထွက်တယ်။ဒါပေမဲ့လည်းပဲအဲ့ MND ဘက်ပြန်ညင်းတယ်အဲ့ဒါအတိပဲတောက်လွဲနေရတာဖြစ်တယ်ဆိုပေမဲ့ဖုန်တရှင်ကတရုတ်ပြည်ဘက်သွားပြီးမကြာခဏဆေးကူးသားလေးရှိတယ်ပြန်မလာဘူးဘာညာဆွဲသတင်းလဲထွက်တယ်ဘာပဲဖြစ်ဖြစ်တရုတ်ကကုကန် MND ကိုအပြင်းထန်ဖိအားပေးနေတာသိကြပါရယ်ဒီလိုကဩဂတ်စတာတုန်းကတရုတ်အရှေ့ရအထုကူစတဲ့နဲ့တွေ့ကြတဲ့အခါမှာသူတို့ကပြောခဲ့တယ်ခင်ဗျားတို့ဟာသူတို့ပြောတာကိုမလိုက်နိုင်ဘူးဆက်တိုက်နေမယ်ဆိုရင်ပြင်းပြင်းထန်ထန်အရေးယူမယ်လို့သတိပေးခဲ့တယ် warning ပေးတယ်ဆိုတာအစည်းအဝေးမှတ်တမ်းတွေကပောက်ထွက်လာတာတွေ့ရတယ်ပေါ့လေဆိုတော့အဲ့ဒါကြည်ချင်းအဖြစ်တေဦးကဖီအားပေးတာတော့မှန်ပါတယ်နောက်ပြီးတော့တိုင်းရင်းသားအဖွဲ့တွေအားလုံးထဲမှာတရုတ်ဖီအားပေးပြီးတော့လက်လင်ချိုးလို့ရတာလည်းပဲကိုကန်အမင်ဒီဟာအဓိကအဖွဲ့ပါပဲသူတို့ကလုံအောင်မွေးစားထားလို့သူတို့အားပေးထားလို့တက်လာတဲ့ဆင်မှားမယ်မဟုတ်ပါဘူးသူတို့အဖြစ်ရင်ချင်းမှုလက်ဆင်တယ်သူတို့ဘာသာစကားကိုပြောတယ်သူတို့ရဲ့ငွေကြေးကိုပဲသုံးတယ်ဆိုတော့တရုတ်ကသူတို့အများဆုံးအကြက်ကနေနဲ့ဖြစ်ပါတယ်ဒါမဲ့ကျန်တဲ့တိုင်းရင်းသားတွေကတော့သူအဲလုံးဝပြောင်းပြန်ကြီးလုပလိုက်ပြီလို့တော့ကျွန်တော်ပြောဖို့အချိန်စောသေးတယ်လို့ပဲပြောမှာပါ
အဲ့တော့အခုအချိန်နေမှာဒီတိုင်းရင်းသားလက်နက်ကိုင်တွေကိုတရုတ်ကလုံးဝစွန့်လွတ်လိုက်တဲ့သဘောလား
အဲ့ဒါပါစောစောကလိုပဲဒီ long as soon as I let my chin and boot him out. Long as soon as I let you, Jesse, don't be about. There are people in a tiny time as well. There are a little time up separate. The man in Gama, then that in Azure, long up, come and see him through, but the neck can be tame there. The master was through, Timbo Nibo, Lugin, Umarchin, Japian Kesa. The old mirror is in Nanibi, Surakama. Seconds go through. ပြောလို့မရဘူးလေအဲ့ဒီပြောလို့မရတော့ဒီတိုင်းသားအင်အားစုတွေပဲအဆုံးချပြီးသူထင်ခဲ့ရတယ်ဆိုတော့ဒီလိုနောက်လာလို့လေဒီလိုကိစ္စမျိုးဖြစ်လာနိုင်ခဲ့ရင်ဆိုတော့တရုတ်ကအမြဲတမ်းဒီစိတ်ဓာတ်နဲ့ဒီအမြင်နဲ့ဒီသဘောထားနဲ့အဲ့လိုပဲတစ်ဖက်နဲ့တစ်ဖက်တော့ထင်ကြီးထားမှာဖြစ်ပါတယ်အဲ့လိုတိုင်းသားတွေကိုအင်အားစုတွေလုံအောင်ဆွန့်လို့လဲရမှာလဲမဟုတ်ဘူးကိုကန့်ဒီပင်လင်းသူ ပြသူတို့စိန်ချထိုင်ပြီးစစ်ကောင်စီကလိုက်ပြီးဘုံကျဲနေရတယ်သူတို့စိန်ချနေတယ်ကိုနောက် KIA KIA ဆိုလည်းပဲတရုတ်ကိုတံပြန်ပြီးတော့ဆုံးမနေပြီတရုတ်လူချင်းနေတဲ့မြေချသတ်သူတွေထွက်တဲ့နေသူပိတ်လိုက်တယ်သူတို့လက်ထက်မှာရှိတာလေသူတို့ကိုအဲ့လိုတစ်ဖက်သက်ပြစ်ပတ်လို့တော့မရဘူးသူနဲ့အပေးလူပြီးညှိရမှာဖြစ်တယ်ခြားဒီမှာရခိုင်ဆိုရင်လည်းပဲတရုတ်အဓိကသွားတဲ့စီးပွားရေးဈေးညံကအဲ့ကထွက်မှာဖြစ်တယ်အိန္ဒိယသမုဒ္ဒရာထွက်ပေါက်ကတောက်ဖြူအထူးစီးပွားရေးဒေသကအေးကကြက်ကိုက်နေတာပဲမင်းတို့ကတစ်ဖက်သက်ကြီးလှုပ်လိုက်ရင်လည်းလှုပ်လို့ပြန်နိုင်မယ်ဆိုဖြစ်နိုင်မယ်ဆိုတော့ဒါကိုတေကအများကြီးချင့်ချိန်ရပါလိမ့်မယ်ဆိုတော့ဒီတိုင်းရင်းသားအင်အားစုကိုတေကလုံအောင်ဆွန့်ပစ်လိုက်တယ်ဆိုတော့လည်းမဖြစ်နိုင်ဘူးဆွန့်ပစ်လိုက်ရင်လည်းပဲတိုင်းရင်းသားအင်အားစုကလက်ခံလိမ့်မယ်မဟုတ်ဘူးဆိုတဲ့သဘောတွေ့ရပါတယ
်အဲ့ဒီစစ်ကောင်စီဘက်ကိုတေကအားထားလာတယ်လို့မျိုးဒီတိုင်းရင်းသားလက်နက်ကင်ဘက်တွေရောအားထားလာနိုင်သလားဒီ EAO တွေဘက်ကရောအဲ့လိုမျိုးတရုတ်ကအားထားလာလောက်အောင်လို့မျိုးအခြေအနေမျိုးရှိလား
အခုတစိမ့်တွေသားအဖြစ်တော့အားထားနေလို့သာသူတို့အပြတ်မနေနင်းတာဖြစ်တယ်ပေါ့လေစောစောကပြောကြတယ်ကြားဖြန့်ကြရမှာသူတို့အားထားပြီးတော့ဒီကောင်စီကိုသူတို့လုခဲရတာပဲဆိုတော့အားထားလာနိုင်ပါတယ်စစ်ကောင်စီဟာတရုတ်ပြောတဲ့အတိုင်းမဖြစ်လာဘူးတရုတ်အကျိုးစီးပွားတကယ်မကားကွယ်နိုင်ဘူးဆိုလို့ရှိရင်အားထားစရာတိုင်းရင်းသားအင်အားစုတွေသာဖြစ်ပါတယ်ဒါမဲ့တိုင်းရင်းသားအင်အားစုတွေဘက်ကလည်းပဲဒါတိုင်းရင်းသားအင်အားစုတွေကတော့ဒီလိုပဲလုပ်မှာပဲဆိုပေမဲ့တချို့အကန့်အသတ်တွေရှိရပါတယ်တရုတ်ကတော့ခင်ဗျားတို့ကဘယ်သူနဲ့စိတ်မပေါင်းနဲ့ဘာမလုပ်နဲ့ဆိုတာမျိုးတော့ရှိမယ်ဆိုတော့တချင်းချင်းမှာတော့တရုတ်ကအားထားဖို့လူကောင်းလူအလားလိမ့်မယ်အခုလည်းပဲစစ်ကောင်စီကိုသူတို့ကလုံအောင်ပုံအောင်ပြီးထောက်ခံလိုက်တဲ့သဘောမဟုတ်ပါဘူးစစ်ကောင်စီကိုရွေးကောက်ပွဲလုပ်ပါအမင်းတို့ငါတို့ကူညီမယ်ဆိုတာဟာဒါ condition free မဟုတ်ဘူးအဲ့ဒါ condition စရှိတယ်လို့သုံးသပ်သူတွေကပြောကြပါတယ်လားဒီကောက်ပွဲကိုကုန်သက်ကရှိပြီးတော့ credibility အများလက်ခံထိုင်တဲ့ရွေးကောက်ပွဲဖြစ်အောင်အတက်နိုင်ဆုံးကြိုးစားပါတရားမျှတအောင်ကြိုးစားပါဆိုပြီးတော့ပြောတယ်။နောက်ပြီးတော့အဲ့ဒီပြင်နိုင်ငံရေးအဖြစ်ပြည်လောင်ဖြစ်ရှိမှာစသဖြင့်အရေးကြီးတာတွေဖြစ်တယ်။ဆိုတော့ဒီကရကိုစစ်ကောင်စီကလုတ်ပတ်မလား။ဟိုတုန်းကလည်းနိုင်ငံရေးအဖြစ်ဖြစ်ရှိမှုဆိုတာတိုင်းရင်းသားအင်အားစုကအကြိမ်ကြိမ်တော်လိုင်းအင်အားစုကအများအားပြောလာတဲ့စကားစစ်ကောင်စီကလည်းပြောစစ်တပ်ကလည်းပြောတာပြောပြတယ်သူတို့ကဘယ်တော့မှနောက်မဆိုရှင်ဘူးသူတို့ရှိနေမှဖြစ်မယ်သူတို့မရှိရင်ပြိုကွဲမယ်ဆိုပြီးအကြောင်းပြပြီးဆက်ထားနေတယ်ဆိုတော့စစ်ကောင်စီကိုလုံးဝအားမထားသလိုတိုင်းရင်းသားတွေကိုလည်းတရုတ်နဲ့လုံးဝပြစ်ပတ်လဲလို့ရလိမ့်မယ်မဟုတ်ပါဘူးတကယ်စမ်းမှာတိုင်းရင်းသားတွေကလည်းပဲသူတို့ရဲ့တရုတ်ရဲ့ယုံကြည်မှုရအောင်ပေါ့လေဥပမာဖြစ်သူတို့ရဲ့ policy တွေဘက်မှာပေါ့လေလိုအပ်တယ်ကိုညှိနှိုင်းပေးမယ်ဆိုရင်တော့တိုင်းရင်းသားတွေကသူတို့ရဲ့အဓိကအားထားစရာလည်းဖြစ်လာနိုင်တဲ့ခြင်းရှိနေပါသေးတယ်
အဲ့ဒီနေရာမှာ NUG ကိုလဲထည့်ပြီးတော့ပြောရမယ်ထင်ပါတယ
်
ဒီအနောက်နိုင်ငံတွေကရော NUG ကိုအနိုင်ရတဲ့အထိအားပေးမဲ့ပုံရှိလား
ကျွန်တော်မထင်ဘူးအဲ့ဒီအထင်မျိုးနဲ့သာတော်လိုင်းအစုကလှုပ်ရှားနေမယ်တနည်းအားဖြင့် NUG ကိုနိုင်ကသာအဲ့လိုသာလှုပ်ရှားနေမယ်ဆိုတော့အမားလိုပဲပွင့်ပွင့်လင်းလင်းပြောမှာပါလူတွေကတိုက်ချင်မှတိုက်မယ်တရုတ်ကိုတိုက်လို့ပြောတာမဟုတ်ဘူးမြန်မာပြည်အောင်မြင်ဖို့တော့တရုတ်ကဘယ်လုံးမှရှောင်ကွင်းလို့မရဘူးသူတို့တွေရဲ့ဒါကြည့်ဖြူမှုပေါ့လေသူတို့တွေလက်ခံနိုင်မဲ့အခြေအနေမျိုးဖန်တီးရမှာဖြစ်တယ်။ဒီချိန်မှာအမေရိကန်ကိုအားကိုးတဲ့အမေရိကန်ကတော့လည်းအမေရိကန်ကလည်းဘယ်တော့မှဝင်ပြီးတော့အဲ့လိုလုပ်လာလိမ့်မယ်မဟုတ်ဘူး။အဲ့လိုပြောနေတဲ့နှက်ကာလာပတ်လုံးအဲ့ဒီအဖွဲ့အစည်းကိုတရုတ်ကပယ်မှာပဲ။အခုတောင်မှပဲနောက်ပိုင်းတိုင်းရင်းသားမဟာမိတ်အဖွဲ့တို့ဒီ NUG နဲ့မဆက်ဆံတဲ့ NUG ကအားရငါတို့ပဲမလာစင်းလို့ဆိုပြောနေတာဖြစ်တယ်။ဆိုတော့သူတို့အခုလိုဖော့နင်းပြီးတော့စစ်ကောင်စီကိုပူပြီးနင်းပေးရတာလေ NUG ကိုစိုးရင်လို့ဆိုပြီးတော့တွေ့မယ်ဆိုရင်တွေ့လို့ရပါတယ်တရုတ်ကဒါကိုသူတို့မလိုလားပါဘူးဆိုတော့အဲဒီ NUG ကိုလည်းပဲအနောက်နိုင်ငံတွေအထူးသဖြင့် American တွေကတော့လောက်ထိရင်းနှီးမြှုပ်နှံပြီးတော့ NUG အနာရောက်ဘယ်တော့မှလုံးဝမပေါ်ဘူးသူတို့ကရန်တစ်ခုပူပြီးတော့ပေါ်လာမယ်အခြေအနေဖြစ်တယ်ပေါ့ဒီ energy ကိုတအားဖြစ်ပြီးတော့ပေးလိုက်တဲ့အဖြစ်သူတို့အဓိကတရုတ်ကိုစီနေတာကတော့ဒီတိုင်ဝမ်ကိစ္စသာဖြစ်တယ်စီးပွားရေးအဖြစ်ပါကြ energy နဲ့တိုင်းရင်းသားအင်အားစုတွေနဲ့မြန်မာအခြေအနေနဲ့တရုတ်နဲ့အမေရိကန်ကြားမှာပတ်သက်နေတာတခုကမလက်ကရေလက်ကြားကတရုတ်ထွက်ပေါက်ရရှိနေတာကိုတကယ်လို့မလက်ကရေလက်ကြားဒီအမေရိကန်နဲ့အနောက်စုကလုံအောင်တရုတ်နဲ့ပိတ်ပင်ပြိုင်နိုင်တဲ့ဆွေတော့တရုတ်ဟာဒီခိုင်ဘက်ကအတင်းထွက်ပေါက်လို့ဖူးကျူပန်းရမှာပဲအခုကြတော့မလက်ကဒိုင်လမ်မာခေါ်တော့ဗတ်တရုတ်အတွက်အဲ့မလက်ကဒိုင်လမ်မာလည်းသူမကြုံရသေးဘူးခေါ်ဘက်ကလည်းမပိတ်နိုင်သေးဘူးတိုင်းမှာအစ်တောင်အရှာနိုင်ငံတွေအင်ဒိုနီးရှားတို့ဘာလို့လဲပဲနှစ်ဖက်လုံးနဲ့သင်တဲ့အောင်ဆက်ဆံနေရအချင်းချင်းရှိရဆိုတော့အဲ့ဆိုတော့ဒီဘက်ကိုလည်းပဲတရုတ်ကမျှော်လင့်ချက်နဲ့သာမေးပြီးလှုပ်ရှားနေတာဖြစ်တယ်ဒုတိယကတော့တစ်ဖက်ဆောင်ရင်းအမေရိကန်တို့နောက်နိုင်ငံတို့ကလည်းအဲ့လိုဖြစ်သွားအောင်လုပ်လို့မရလို့မထင်ပါဘူး
ဒါမဲ့ဒီ American ရွေးကောက်ပွဲမှာသမရဟောင်း Donald Trump ပြန်ပြီးတော့အနိုင်ရတဲ့ပုံမှာဟိုမြန်မာတချို့ကတော့ဒီပုံမှာကြိုးဆိုပါတယ်။ Now ဟို DNA နဲ့ပတ်သက်ပြီးတော့လည်းမြန်မာဒီမိုကရေစီအရေးကိုမျှော်လင့်ချက်ရှိမလားလို့လည်းသူတို့ကမျှော်လင့်ကြပါဗါတယ်။အဲ့တော့ဒီမြန်မာအရေးမှာသမရဟောင်း Donald Trump ဒီပြန်ပြီးတော့တက်လာရင်ဒီတစ်ချိန်သူ့လက်ထက်မှာပေါ့မြန်မာအရေးမှာတရုတ်နဲ့ထိတိုက်တွေ့လာနိုင်လား
။မထင်ပါဘူး။ Donald Trump ကစာရဲကလည်းပဲမြန်မာနိုင်ငံသူပြမလေးနှစ်မှာလည်းပဲမြန်မာနိုင်ငံစိတ်ထောက်မှာဂရုစိုက်ခဲ့တာမဟုတ်ဘူးအဲသူပဲနေရာမှာရှိရဲရခိုင်မှာပြဿနာတွေဖြစ်နေတယ်အဲ့ဒီခါမှာရိုဟင်ဂျာကိစ္စတွေအဲ့ဒီဒေသပဲနေရာမှာဆိုတော့သူကြီးမှာမဟုတ်ဘူးလို့အမေရိကန်ပညာရှင်ကြီးဗမာခွားကြီးကကျွန်တော်ပြောဘူးပါတယ်ဆိုတော့ဒါမဲ့သူဖွဲ့အစည်းအဲထဲမှာအခုလောစောတက်လာမဲ့အထက်မှာတော့နိုင်ငံရေးဝန်ကြီးဖြစ်လာမဲ့မာကိုရူဘီယိုတို့တောက်ပြီးတော့အမျိုးသားလူမျိုးရေး advisor ဖြစ်လာမဲ့လူတွေကတော့မြန်မာအရေးမှာစိတ်ဝင်စားခဲ့တယ်ဘယ်လိုပြောခဲ့လဲဆိုရှိပါတယ်ဒါမဲ့အစိုးရဘူးကိုသူကလုံအောင်ပြန်ပြိုင်နိုင်တော့လုံနိုင်မှာမဟုတ်ပါဘူး။ Trump ရဲ့ဦးစားပေးမှုပဲသူကအကောင့်ထဲပွားမှာဖြစ်ပါတယ်။ So သူတို့အစိုးရကိုလုံနိုင်ရင်လည်းပဲဘယ်တော့လုံနိုင်မလဲ။အခုလုံပေးထားတဲ့ Biden လက်ထက်မှာပေးခဲ့တဲ့ဒီ Obama Act အရာပေးတဲ့အကူအညီလောက်ကိုပဲသူကဆက်ပြီးပေးနိုင်ရင်တော့အကောင့်ဆုံးလို့ပြောမှာဖြစ်ပါတယ်။ So Donald Trump ဟာမြန်မာအရေးမှာတရုတ်မြန်မာနိုင်ငံအထက်မှာတရုတ်ခရမဘူးလုံနေတာကိုပြောင်းပြန်ဖြစ်တော့ငါတို့ပူနှောင်းမှုမယ်ဆိုတာဘယ်လိုမှလည်းဖြစ်မလာနိုင်ပါဘူးအဲ့လိုဖြစ်လာရင်တရုတ်နဲ့သူတင်ဟာထိတိုက်တွေ့ပြီးတော့ပို့ပြီးတော့ပြည်ပခါကြီးထွားလာလိမ့်မယ်ဒါဖြစ်ပါတယ်ဆိုတော့ဒါလည်းပဲမျှော်လင့်နိုင်ဘူးစိတ်ကူးရင်ဒါဖြစ်ပါတယ်လို့ပြောမှာပ
ါဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါ
တက်တုံညာနေခွန်စစ်စင်ရေးတုန်းကမတိကျိုးကျွံပြုခဲ့တဲ့တရုတ်ဟာအခုအခါတိုင်းရင်းသားအင်အားစုတွေကိုအတိုက်ရိုက်ခိုင်းလိုက်ပြီးစစ်ကောင်စီကိုတစ်ဖက်သက်အားပေးလာတာကဘာကြောင့်လဲဘလို့ဆက်ရှိဆက်ဖြစ်လာနိုင်တဲ့အခြေအနေနောက်အမေရိကန်မှာဒေါ်နယ်ထရမ့်သမ္မတဖြစ်လာပြီးရင်ကောအမေရိကန်အနေနဲ့ဒီမြန်မာပေါ်တရုတ်လွှမ်းမိုးလာတာကိုတံပြန်နိုင်ပွဲရှိမရှိကိုဥကျော်စံတာနဲ့မမျှသစင်အောင်တို့ဆွေးနွေးကြတာပါအခုတော့ဂျန်စီလူငယ်ကဏ္ဍပါလူငယ်စိတ်တန်ရာဝိုင်းဝန်းဖြေလျှော့ပေးနေတဲ့နေရာလေးအကြောင်းပြောထားပါဗျ။နိုင်ငံရေးအချင်းသားဖြစ်ခဲ့တဲ့ဖခင်ရဲ့စိတ်တန်ရာတွေကိုကိုယ်တိုင်တွေ့ကြုံခဲ့ရတဲ့အမျိုးသမီးငယ်လေးမကြီးကျူးကမြန်မာနိုင်ငံကလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုကူညီပေးနိုင်ရေးကြိုးပမ်းနေပါတယ်။စိတ်ကျန်းမာရေးပညာရှင်တယောက်အနေနဲ့သူမွေးဖွားကြီးပင်းခဲ့တဲ့မြန်မာပြည်ကလူငယ်တွေအတွက်ဘလို့အကူအညီတွေသူပေးနေပါလဲ။မဆူဆူးနဲ့ဆက်သွယ်စကားပြောထားတဲ့မခင်လေးပြောပြပေးပါအောင်ခင်ဗျာ။
88မျိုးဆက်မှာကြော်ဖြတ်ခဲ့ရတဲ့စိတ်တရားတွေလည်းရှိအထူးသဖြင့်သူကနိုင်ငံကြီးဂျင်နာဟောင်းတအောက်တူဖြစ်တဲ့အတွက်ကြောင့်မို့လို့သူရဲ့စိတ်တရားတွေကကျမတို့အနေနဲ့အိမ်မက်တွေထဲမှာဝူးဝါးလာနေသူထအော်လာတွေဒီလိုမျိုးတွေနောက်တစ်ခါဒီအမှုအကျင့်တွေမှာလည်းတွေ့မြင်ခဲ့ရတယ်ပေါ့
Hello Gen Z တို့ကြီးအခုကြားခဲ့ကြရတာလေနိုင်ငံကြီးဂျင်နာဟောင်းတအောက်ရဲ့မျိုးဆက်ဖြစ်တဲ့အမျိုးသမီးငယ်လေးကသူ့ရဲ့မိသားစုထဲမှာခံစားခဲ့ရတဲ့စိတ်တရားတွေကြောင့်ပြောပြခဲ့တာနော်သူကဘာကြောင့်မို့လို့ဒါတွေပြောပြရတာလေသူကရောဘယ်သူလဲ
ကျမနာမည်ကဂျူဂျူမင်းသူပါကျမကဟဝိုင်အခြေစိုက်စိတ်ကျန်းမာရေးပညာရှင်တူဖြစ်ပါတယ်ကျမကတော့ဒီဟဝိုင်မှာရှိတဲ့ Queen's Hospital မှာ Social Worker တယောက်အနေနဲ့နှလုံးတွင်းလူနာဌာနမှာတာဝန်ထမ်းဆောင်လည်းရှိပြီးတော့မြန်မာပြည်အတွက်ဆိုလို့ရှိရင်တော့ဒီဂျူဂျူ Safe Space ရဲ့ Founder တူဖြစ်ပါတယ်ပြီးကျမဟဝိုင်မှာဒီ University of Hawaii မှာတက္ကသိုလ်နီးပါးတူလည်းဖြစ်ပါတယ်ရှင
်သူကလေဂျူဂျူ Safe Space လေးကိုလည်းတည်ထောင်ခဲ့တယ်ဆိုတော့ तू ကဘာကြောင့်မို့လို့ဒါကိုတည်ထောင်ရတာလဲ
ကျွန်မဆိုလို့ရှိရင်လေဒီတော်လိုင်းတာဝိုင်းထဲကနေပဲမွေးဖွားကြီးပင်းလာတဲ့လူငယ်တယောက်ဖြစ်တယ်ကျွန်မအဖေက ABSDF ကနိုင်ငံရေးအကျဉ်းသားဟောင်းတယောက်လည်းဖြစ်တဲ့အခါမှာဒီကျွန်မတို့ပေါ်တော့မျိုးရိုးစင်စစ်အလိုက်ရရှိခဲ့တဲ့ဒီစိတ်ဒဏ်ရာတွေဒါတွေကိုပြန်လဲကုစားဖို့ပြီးတော့ကျွန်မလည်းဒီတာဝိုင်းထဲကနေပဲမွေးဖွားကြီးပင်းလာပြီးတော့ကိုယ်တိုင်းပြည်အတွက်ပြန်လဲအကျိုးပြုရမယ်အခါမှာကျွန်မမြန်မာလူဖွဲ့စည်းအတွက်ဒီ Safe Space ကို ဒီ Facebook page နေနဲ့စပြီးတော့တည်ထောင်ခဲ့တာပေါ့နော်အဲ့ဒီမှာကျွန်မစိတ်ကြမ်းမရေးအသိပညာပေးလေးတွေစလာရင်းနဲ့အဲဒီ COVID ကာလလည်းဖြစ်ကောလူတွေကအယံမဲ့သူတို့ဒီစိတ်ကျဉ်ကျက်လာစိတ်မွန်းကျက်လာပြီးတော့ထွက်ပေါက်တွေရှာလာကြတဲ့အခါမှာကျမတို့စီကိုဆက်သွယ်လာတယ်ဆက်သွယ်လာရင်းနဲ့ service တွေလည်းတောင်းလာကြတဲ့အခါမှာကျမကောင်ဆယ်လင်းတွေစခဲ့တယ်ဒီ2021မှာပေါ့နော်အာနာမသိကြီး၄ရက်မှာပဲကျမဒီဖွဲ့စည်းကိုဟဝိုင်ယီမှာ register လုပ်ခဲ့ပြီးတော့ non profit organization တခုအနေနဲ့တည်ထောင်ပြီးတော့ကျမတို့မြန်မာပြည်အတွက်စိတ်ကျန်းမာရေးလုပ်ငန်းဆောင်တာတို့စဉ်ဆက်မပြတ်ဆက်လက်ကြိုးစားလျက်ရှိတာပေါ့နော်
ကိုရိုင်းကလည်းနိုင်ငံရေးကျင်းသားဟောင်းရဲ့မျိုးဆက်ဖြစ်ပြီးတော့မိသားစုထဲမှာလည်းစိတ်ဒဏ်ရာတွေခံစားခဲ့ရဘူးတဲ့အခါကျတော့သူ့လိုပဲမြန်မာပြည်ထဲမှာရှိတဲ့စိတ်ဒဏ်ရာခံစားနေရတဲ့လူငယ်လေးတွေအတွက်ဒီလိုအကူအညီတွေပေးနေရဆိုတော့ဒါတကယ်ကိုကောင်းမွန်တဲ့ရည်ရွယ်ချက်ပဲเนาะအဲ့တော့လက်ရှိလူငယ်တွေမှာဘလို့မျိုးစိတ်ခံစားချက်တွေအများဆုံးဖြစ်ပေါ်နေကြလဲ
အဓိကပေါ့เนาะကျွန်မလူမျိုးလူငယ်တွေပဲမြန်မာပြည်မှာအိမ်နွေးမှာဟိုမိသားစုတွေနဲ့ကြောက်ကစားဖြစ်တယ်ပြိပခါဖြစ်တယ်အဲ့ခါမှာရင်ဖွင့်ပြောဆိုဖို့နေရာတွေမရှိကြဘူးလာဒီ generational gap လို့ပေါ့နော်ကိုမိပါတွေကကိုဖြစ်ချင်တာကိုနားမလဲကြဘူးကိုလှုပ်ချင်တဲ့အရာတွေလှုပ်ပိုင်ခွင့်မပြုကြတာတွေအဲ့လိုမျိုးကိုယ့်ရဲ့ဖြစ်တည်မှုကိုလက်မခံကြတာတွေဒီလိုမျိုးတွေပြိပခါတွေဖြစ်တာတွေကိုရင်ဖွင့်ဖို့အတွက်နောက်ပြီးကြတော့ဒီလိုမျိုးပေါ့နော်လူငယ်တဘာဝအချစ်ရေးတို့နောက်တစ်ခါသူတို့အနာကမဲ့နေတဲ့အကြောင်းနေလမ်းကြောင်းပျောက်နေတဲ့အကြောင်းနေနောက်တစ်ခါအထူးသဖြင့်ပေါ့နော်ဒီ CDM NaN CDM ကိစ္စတွေဟိုနူကတော့ CDM ဝင်ပြီးတော့ပေးဆက်လိုက်ရတာနင်တို့တွေကြတော့ចောင်းတွေပြန်တက်နေလိုက်ကြတာဒီចောင်းပြန်တက်တဲ့လူတွေဒီ CDM မဝင်တဲ့လူတွေဒီလူငယ်တွေကြမှာလဲပေါ့เนาะတောင်တဲ့တရားပွန်တိုက်ထိခိုက်မှုလေးတွေရှိကြတာပေါ့လေအဲ့ဒါလေးတွေသူတို့ရလာပြီးတော့ရင်လာဖွင့်ကြတာတော့များတယ်လူငယ်ပိုင်းမှာတော့လေ
ဒီလိုမျိုးစိတ်ဒဏ်ရာတွေကိုဖြစ်ပေါ်နေတဲ့လူငယ်တွေအတွက်ရောဘလို့အခုညီမျိုးတွေကိုပေးနေလဲ
စိတ်ကြမ်းရေးအကောင့်ပို့ training နေပေးတယ်နောက်ပြီးတော့ဒီရင်ဖွင့်ဖို့ဆိုလို့ရှိရင် suicide helpline တို့ peer support specialist helpline တို့ဒီလိုမျိုး helpline လေးနှစ်ခုလည်းဖွင့်ထားတယ်နောက်တစ်ခါကျမတို့ဒီနိုင်ငံတကာ international conference တွေလည်းကျမတို့လုပ်ဖို့လုံးဖို့စူးစမ်းနေရပေါ့နော်အဲ့ဒီခါမှာဆိုလို့ရှိရင်ကျမတို့ဒီအထူးသဖြင့်ပေါ့လေဒီထိုင်းနိုင်ငံမှာရှိတဲ့လူငယ်တွေရဲ့အင်အားကိုယူပြီးတော့ကျမတို့ဒီလိုမျိုးအဲစိတ်ပိုင်းဆိုင်ရာညှိလာခံတွေပြုလုပ်ဖို့အတွက်ကျမတို့စူးစမ်းနေတယ်ကျမတို့စစ်ဖြစ်နေတဲ့ data တွေမှာအထူးသဖြင့် current data တွေမှာဆိုလို့ရှိရင်ကျမတို့စိတ်ကြမ်းမာရေးကိုပုံမအကောင်အောင်လို့စူးစမ်းနေတယ
်ရှစ်ဆက်ပြီးတော့မြန်မာပြည်ကလူငယ်တွေအတွက်ဘလိုမျိုးစိတ်ပိုင်းဆိုင်ရာအကူအညီတွေလှုပ်ဆောင်ပေးသွားဖို့ရှိနေလဲ
ကျမတို့ဒီ suicide prevention နဲ့ပတ်သက်ပြီးဆိုလို့ရှင်တော့လူပေါင်း 2,000 နီးပါးလောက်ကိုကျမတို့ train ထားရပေါ့เนาะသင်တန်းနေပေးထားတယ်ကျမတို့အဖွဲ့အစည်းကိုလာရောက်ပြီးတော့အကူအညီတောင်းတဲ့လူတွေကဒီနေ့ကိုဟလာ6ယောက်ကနေယောက်20အဲ့နာပတ်ဝန်းကျင်မှာရှိတယ်ဆိုတော့လေကျမတို့ service ကိုတော်တော်လေးကိုသူတို့အသုံးပြုလာတာကိုလည်းတွေ့ရပါတယ်ရှင်ကျမတို့အဖွဲ့အစည်းရဲ့ဒီ mission ရလဲပေါ့နော်ရင်းနှီးငြိမ်းချမ်းရေးမှဒီပြည်တွင်းငြိမ်းချမ်းရေးစီတိုးဆိုတဲ့အတိုင်းပဲကျမတို့ကဒီစိတ်ကြမ်းမာရေးအကောင့်နဲ့လူမှုအဖွဲ့အစည်းကိုတို့တက်အောင်များကျွန်တော်တို့စ조사နေတဲ့အခါမှာ movement တစ်ခုအနေနဲ့တွားနေတာဖြစ်ပါတယ်အခုလာမယ့် January မှာဆိုလို့ရှိရင်လည်းကျွန်တော်တို့ချင်းမာ University နဲ့ပူးပေါင်းပြီးတော့ International Conference တစ်ခုကိုလုပ်သွားဖို့လည်းရှိပါတယ်အဲ့ဒါကိုလည်းဖိတ်ခေါ်အပ်ပါတယ
်ကဲဂျန်စီတို့ကြီးလူငယ်ကြားထဲမှာဖြစ်နေတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုအခုညီဖြေရှင်းပေးနေတဲ့ Juju Safe Space လေးရဲ့ပဲ့ကင်ရှင်ကြောင်းကြားခဲ့ကြရတာနော်ရှေ့တစ်ပတ်တည်းကြားလို့ရှိရင်လည်းဂျန်စီစီစဉ်ရနေပြီးတော့ကောင်းလို့ရရလေးဒီစီစဉ်တင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်နေကြပါဦးနော်
နိုင်ငံရေးကျင်းသားဖြစ်ခဲ့တဲ့ဖခင်ရဲ့စိတ်တန်ရာတွေကိုကိုယ်တိုင်ထွက်ကြုံခဲ့ရတဲ့အမျိုးသမီးငယ်လေးမှကြီးကြီးကမြန်မာနိုင်ငံကလူငယ်တွေရဲ့လက်ရှိကာလမှာဖြစ်နေတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုကူညီပေးနိုင်ရေးလူငယ်စိတ်တန်ရာဝိုင်းဝန်းဖြေလျှော့တဲ့နေရာလေးထူထောင်ပြီးကြိုးပမ်းကူညီပေးနေတာကိုမက်ခင်လေးပြောပြပေးခဲ့တာပါ VOA American တန်ရဲ့ပုံတူညအပတ်စဉ်ခဏလေးကိုဆက်ပြီးတော့ပြောပြပေးနေပါတယ်အခုတော့ကိုရနိုင်တင်ဆက်တဲ့အားကစားခဏကိုနားဆင်ကြည့်ရှုအောင်ပါအီတလီနိုင်ငံမှာကျင်းပခဲ့တဲ့ ATP တက်နစ်ပြိုင်ပွဲမှာတော့ကမ္ဘာအဆင့်တစ်တက်နစ်ကစားသမားဂျန်နစ်စင်နာကအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။နောက်တော့တင်ဟမ်ဟော့စပါအသင်းမှာကစားနေတဲ့ဥရုဂွေးလက်ရေးစင်ရိုဒီဂိုဘန်တန်ကာကိုပရီမီယာလိပြိုင်ပွဲ9ပွဲမှာပိတ်ပင်လိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုစူးစိပြီးကိုရနိုင်ပြောပြထားတာကိုတဝါကြီးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါဦးကျော်စန်းသားရှင်
။မင်္ဂလာပါ
။ဒီတရုတ်ကအခုလက်တလုံးမှာပေါ့မြန်မာစစ်ကောင်စီပေါ်မှာထောက်ခံမှုပို့ပြီးတော့ပြလာတာကိုတွေ့ရပါတယ်။ဒါကဒီတရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလာတယ်လို့ပြောလို့ရမလား
။မူဝါဒပြောင်းသွားတယ်လို့တော့မပြောနိုင်ဘူးထင်ပါတယ်။ဒါပေမဲ့ရည်တိကျကတော့နည်းနည်းထိုဘက်ဒီဘက်ရင်သွားတဲ့သဘောပေါ့လေ။တရုတ်ရဲ့မြန်မာဆိုင်ရာမူဝါဒက the pepper will appear that nine gong, I'll be like Ness Remuka, Salam Hoopo, and the pet quite be a gazare, Snida Pippare. So whoever Louis, whoever will take people, people look at deeper than in the people look as well, who are eight boba Pippare. So who sick on the
brother, we are getting with you, Lungu, Guzabula, the Piam. Come out of the day, the champion suplaga, the chap dying Weddiga suplarine, low warm to wow. Tire, diga, you a jagaro, Kabakla, then Bolum Weddie.
ဒီချန်ပီယံစုပလာဘောမှာထိုးထားတဲ့စာတွေကိုတော့ဘာသာစကားစက်သုံးမျိုးနဲ့ရေးထားတယ်လို့ပြောပါတယ်ဒီစုပလာကြီးကိုတော့လာမယ့် FIFA World Club Champion များဖလားဘောလုံးပွဲကိုတော့2025ခုနှစ်ဇန်နဝါရီလအစငါးရက်နေ့ကနေဇူလိုင်17ရက်နေ့အထိအမေရိကန်နိုင်ငံတဝန်းကမြို့ဆက်တစ်မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာဒီဘက်မှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Tottenham Hotspur အသင်းမှာကစားနေတဲ့ဥရုဂွေးလက်ရွေးစင်ကစားသမား Bendanga has supposed to be a tunet to Tazene Gazani that on Korea Gazama, human song that put the beat up, the muin has signed that much up, big it out, do go, Conopoe, pay like that, Piedelu. English Bolon Pajo, FA got the Lani Machina Bare. Bendanga ha, big it at John La, Donga, Urugayo, and Desert to Rafael Cotello, and Tuya Chima. The Cotello got Bendanga at them about on Korea Gazama, song see Gani, we are Bolonga, and you don't below Yana Malalu, Mira Kama. Bendanga song may pipit song and ego to one way pipit. Drogolonga, yo chinsen, be deo teddy, pidelu, pioge, ajao, daha, lumuia, sogare, don't know pideso, be dog. Bendanga go, webe like that, chivare, now. Tennis and worry about Mara, Italy Nanga, Chimbagre, and a town of Sunday, Yadigo, ATV tennis time, Italy Nanga, Kaba sent it tennis, Kazama, Yannick Senna, Nayabio, champion Pizavare. Now, some fine ago to remove Martin Riniga, Kazage Darama, Italy got Yannick Senna, American got Taylor Frisco, Chowley, Chowlin, and Napoebia, Nayabio, Bosue Togera, Pibare. Manitongara, Finema, Jokovico, Shonger, Senna, Hadidija Mara, Loma, Maya, Michigazana, and Gabido, I wear the Shallow. Poetry to Wema, Mashome, Alongo, Nayabido, Champion, Pitagaraba, Agulo, Nayadora, Duha, Su Jingwe, American Dollar, Leader the Mar, Sitane, Yadogevare?
Yeah, for sure, it was a very high quality week, starting from the beginning. Trying to understand.
Genonine, Chainaima, and the Law, Gonzo Gazan and Bujuzan, Piro, could be Wema, Dago, Lona, Edo, Genogazaga, the show Loma, Daga, the Gago, Gonzong Zana in there, chain to it, Hega, the Kusra, Dijawari. The champion Superlago Yala, the young Wandawari.
Throne near her bigger American Open Final Malay, Trigger Davido, Edonga, Senaga, Nangera, Pibare. De La Frisca on the town Chakun and now by American in Emma, ADV Final Go, Pramazoji, Damido Telaga, Pibare, yeah.
If I am on court, hopefully not, no, because at the end I am not.
လာကြမှာဖြစ်ပါတယ်ခင်ဗျာ။နောက်ပြိုင်ပွဲတွေဖတ်မှာတော့အမေရိကန်နိုင်ငံတက်ဆက်ပြည်နယ်မှာထိုးသက်ခဲ့တဲ့လဝိပြိုင်ပွဲမှာနာမည်ကြီးကမ္ဘာဟက်ဗီဝေ့ချန်ပီယံဟောင်းမိုက်တိုက်ဆန်ချုံးနေသွားခဲ့ပါတယ်။မိုက်တိုက်ဆန်ရဲ့ YouTube မှာဗီဒီယိုတွေတင်ပြီးတော့နာမည်ကြီးခဲ့တဲ့ YouTuber ဘွားကနေလက်သမွေးတမဖြစ်လာခဲ့တဲ့ Jake Paul တို့ပိုသက်ခဲ့ကြတာမှာ Jake Paul ကအမှတ်နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့က Dallas Blue ကပြိသက် 8,000 စတန်နဲ့ဒီ AT&T အားသားခွင့်ကြီးမှာသူတို့နှစ်ယောက်ရှစ်ချီအပြည့်ပိုသက်ခဲ့ကြတာမှာဘသူဘသူမှအလဲထိုးနိုင်ခဲ့ခြင်းမရှိဘဲနဲ့နောက်ဆုံးမှာ Jake Paul ကအမှတ်နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဒိုင်း3ယောက်မှာ2ယောက်က86မှတ်83မှတ်နဲ့ကျန်တဲ့တယောက်ကတော့80-80ပေးပြီးတော့၃ယောက်စလုံးကဂျိတ်ဘောကိုအနိုင်ပေးခဲ့တာဖြစ်ပါတယ်။ဂျိတ်ဘောကတော့သူ့အနေနဲ့မိုက်တိုက်ဆန်နဲ့အခုလိုထိုးခွင့်ရတာဂုဏ်ယူကြောင်းမိုက်တိုက်ဆန်ဟာအကောင်းဆုံးလက်ဝဲသမားတယောက်ဖြစ်ပြီးတော့သူ့အနေနဲ့မိုက်တိုက်ဆန်ကိုအားကျခဲ့သူဖြစ်တယ်ဆိုပြီးတော့ပွဲပြီးမှချီးကျူးဂုဏ်ပြုသွားခဲ့ပါတယ်။မိုက်တိုက်ဆန်ကတော့ဒီပွဲရှုံးပေမဲ့လည်းသူ့အနေနဲ့အခုလိုထိုးနိုင်တဲ့အထွက်ဂျီနက်တဲဆိုပြီးတော့ပြောပါတယ
် Are you surprised it went the distance?
No, I knew he was a good fighter. I knew he was prepared. I came to fight.
ဒီပွဲရလတ်နဲ့ပတ်သက်ပြီးတော့ကျင်းနလားဆိုတော့ကျင်းနပါတယ်။အခုလိုထိုးနိုင်တဲ့အတွက်ပြောပါတယ်။သူကတကယ်ကောင်းတဲ့လက်ဝဲသမားပါ။သူ့အနေနဲ့ပြင်ဆင်ထားမယ်ဆိုတာလည်းကျွန်တော်သိပါတယ်။ဒါပေမဲ့ကျွန်တော်ဒီကိုလာတာလက်ဝဲထိုးဖို့လာတာပါ။ကျွန်တော်အနေနဲ့ကိုယ့်ဘာသာကိုယ်ဘယ်လောက်ထိုးနိုင်တယ်လဲဆိုတာကိုပဲသိချင်တာပါ။ဘယ်သူ့ကိုမှတက်တည်ပြဖို့မဟုတ်ပါဘူး။
ဘိုက်တိုက်ဆန်တော့ဒါဟာနှစ်ပေါင်း20နီးပါးအတွင်းလက်ဝဲချိုးဝိုင်းတဲ့ကိုပထမဆုံးအချိန်ပြောင်းဝင်ခဲ့တာဖြစ်ပါတယ်။ဒိုင်ဆန်နေနဲ့အသက်58နှစ်အရွယ်ကြာမှလက်ဝဲချိုးဝိုင်းတဲ့ကိုအခုလိုတကြောပြန်ဝင်လာပြီးတော့သူ့ထက်အသက်ထက်ဝက်လောက်ငယ်တဲ့သူတယောက်ကိုရှစ်ချီအပြည့်ထိုးပြီးတော့အမှတ်နဲ့ရှုံးသွားတာကြောင့်ရှစ်ဆက်ပြီးတော့ထိုးဖို့ရှိမရှိဆိုတဲ့အပေါ်မှာတော့သူ့ဘက်ကတစုံတရာအတိအပြုပြောဆိုသွားခဲ့တာတော့မရှိပါဘူး။ဂျိတ်ဘောဟာဒီပွဲမှာနိုင်သွားတဲ့အတွက်စုချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာတန်း40လောက်ရသွားပြီးတော့မိုက်တိုင်ဆန်ကတော့စုချင်းငွေဖြစ်တဲ့တန်း30လောက်ရသွားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အီတလီက ATP တင်နစ်တိုင်းမှာကမ္ဘာဆင့်တင်နစ်ကစားသမားဂျန်နစ်စင်နာချန်ပီယံဖြစ်သွားတာအပါအဝင်အားကစားကဏ္ဍကိုယ်ရနိုင်ပြောပြခဲ့တာကိုနားဆင်ကြည့်ရှုခဲ့ရလို့အနားရခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO American တန်ရဲ့ဗိုလ်ရညအစီအစဉ်တွေဆက်မသက်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောင်းဝင်းလှိုင်တလဲပြောပြပေးပါအောင်ခင်ဗျာ
မြေကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပညာရေးဌာနကိုဦးဆောင်ဖို့လင်ဒါမက်မဟုန်းကိုအဆိုပြုရွေးချယ်ကြောင်းနိုဝင်ဘာ19ရက်အင်္ဂါနေ့နောက်ပိုင်းမှာကြေညာပါတယ်မက်မဟုန်းဟာထရမ့်ရဲ့အရင်သမ္မတတက်တန်းအတွင်းတုန်းကအသေးစားလုပ်ငန်းကြီးကြပ်ရေးဌာနအကြီးအကဲဖြစ်တာဝန်ယူခဲ့ပြီးကမ္ဘာနှပန်းပြိုင်ပွဲဖြစ်ပွဲအစီအစဉ်တွေမှာဆယ်စုနှစ်နဲ့ချီဦးဆောင်ကူညီဆောင်ရွက်ခဲ့သူဖြစ်ပါတယ် Wall Street ကငွေကြေးရင်းနှီးမြှုပ်နှံသူ Howard Lutnick ကိုလည်းကုန်သွယ်ဝင်ကြီးခန့်ဖို့အင်္ဂါနေ့မှာအဆိုပြုထားပါတယ်ဒါပြင်ဝါရီရုံမြင့်တန်ကြားအစီအစဉ်မှုတူလည်းဖြစ်တဲ့ဒေါက်တာမမက်အော့စ်ကိုချမ်းမာရေးဆောင်ရှားမှုအစီအစဉ်မက်ဒီကဲနဲ့မက်ဒီကိတ်ဌာနကိုဥဆောင်ဖို့အဆိုပြုထားပါခင်ဗျာဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေရဲ့ G20 ထိပ်သီးအစည်းအဝေးမနေ့ကပြီးဆုံးသွားပါပြီ Global South လို့ခေါ်တဲ့နိုင်ငံရေးစီးပွားရေးနဲ့ဖွံ့ဖြိုးရေးကွာဟနေတဲ့နိုင်ငံတွေအရေးရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးဆင်းရဲနှောင့်ပါမှုလျှော့ချရေးနဲ့ချမ်းသာကြွားတဲ့ဘီလီယံနာတွေပေါ်အခွန်တိုးကောက်ရေးစတဲ့ဦးစားပေးကိစ္စတွေကိုထောက်ခံကြောင်းအစည်းအဝေးအပြီးကြေညာချက်ထုတ်ပြန်ပါရခင်ဗျာမနေ့2023ခုနှစ်အတွင်းမြန်မာနိုင်ငံဟာကမ္ဘာတဝန်းမြေမြုံမိုင်းပေါက်ကွဲပြီးထိခိုက်ဒဏ်ရာသူအရေအတွက်အများဆုံးဖြစ်တယ်လို့မြေမြုံမိုင်းအသုံးပြုမှုပိတ်ပင်တမစ်ချင်းနိုင်ငံတကာစည်းရုံးလုံးဆော်ရေးအဖွဲ့ ICBA ကဒီကနေ့နိုဝင်ဘာလ20ရက်နေ့မှာပြောပါတယ်ကမ္ဘာကြီးအဖြစ်မြန်မာနိုင်ငံမှာမြေမြုံပိုင်းကြောင့်ဒေသုံထိခိုက်ဒဏ်ရာရသူမနစ်က1000ကျော်လောက်ရှိခဲ့တယ်ဆိုပေမဲ့တကယ်အရေးအတွက်ဟာအဲ့ဒီတည်းနှစ်ဆဒါမှမဟုတ်ရင်3ဆလောက်အထိရှိနိုင်တယ်လို့ပြောပါတယ်ခင်ဗျာလာအိုနိုင်ငံဗျင်ချန်းမြို့မှာကျင်းပနေတဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးမှာအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တက်ရောက်ပြီးအလို့သဘောပါဝင်ဆွေးနွေးနေပါတယ်အမေရိကန်ရွေးကောက်ပွဲပြီးသမရအပြောင်းလဲတာဝန်ယူပေမဲ့အရှိတောင်အာရှနိုင်ငံတွေနဲ့ပတ်သက်တဲ့အမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေမပြောင်းလဲဘူးဘို့အရှိတောင်အာရှနိုင်ငံတွေကမျှော်လင့်နေချိန်မှာပဲဝန်ကြီးအော့စတင်လာအိုနိုင်ငံကိုရောက်ရှိလာတာပါအခုလာအိုနိုင်ငံမှာကျင်းပနေတဲ့အာဆီယံကာကွယ်ဝန်ကြီးအစည်းအဝေးမှာမြန်မာစစ်ကောင်စီကာကွယ်ဝန်ကြီးတက်ရောက်ခွင့်မရှိပါဘူးခင်ဗျာ
ကျေးဇူးပါကိုစောင်းဝလိုင်းရေအခုလိုသတင်းအချင်းချုပ်အပြီးမှာတော့ VOA American တိုင်းရဲ့ဒီညဗိုလ်ညအစီအစဉ်တွေဒီမှာပဲပြန်ဆောင်တော့ပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကမက်ခင်လေးပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Nelson Lopez တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းမှာ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိတ်ဆက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ Thank you.
This program has come to you from the Voice